Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဇူလိုင်လ13ရက်တနင်္လာနေ့ညပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ1925 30နဲ့လိုင်းဒါမီတာ190ရောကနေထုတ်လွှင့်ပေးနေပါပဲရှင်။မနက်လောပါဒီညအတွက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြသွားမှာပါအမေရိကန်ပြည်ထောင်စုကပြင်းတဲ့အတော်များများမှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူတွေဆက်တိုက်တိုးလာနေသလိုတနင်္ဂနွေနေ့မှာတော့ပိုးကူးခံရသူတိ6000ကျော်ရှိခဲ့ပါတယ်ဖလော်ရီဒါပြည်နယ်မှာမနေ့တရက်ထဲပိုးကူးခံရသူက15,299ဦးနဲ့ဆန့်ချိန်တင်ရောက်ရှိခဲ့တာပါတက်ကဆစ်လူးဝီဇီယားနာနဲ့အရီဇိုနာပြည်နယ်တွေမှာလည်းပိုးကူးခံရသူအတော်များပါတယ်ကာယောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့လူကြားတဲ့သွားတိုင်းနှာခေါင်းစီတက်ဖို့အမေရိကန်ထိတ်တန့်ကြမ်းမာရေးတာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေတာပါသမ္မတဒေါ်နယ်ထရန့်ပေါ်တိုင်းကလည်းနှာခေါင်းစီတက်ပြီးတော့လူရှိထွက်လာတာကိုစနေနေ့မှာပထမဆုံးတွေ့ခဲ့ရပါတယ်မက္ကဆီကိုနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း3000ခွဲကျော်ထိရောက်လာသလိုယောဂါထိန်းချုပ်ရေးလူအချင်းချင်းခက်ခွာနေဖို့နှာခေါင်းစီတက်ဖို့နဲ့လက်ပုံမဆေးကြဖို့မက္ကဆီကိုကြမ်းမာရေးတာဝန်ရှိသူတွေကဆက်တိုက်တိုက်ပေးနေတာပါစပိန်နိုင်ငံမှာလည်းပြီးခဲ့တဲ့လကကန့်သက်ချက်တွေဖြေလျှော့ပေးခဲ့ပေမဲ့လည်းပိုကူဆက်မှုတိုးလာတဲ့နေရာတချို့မှာတော့ကန့်သက်ချက်တွေပြန်ပြီးတော့ချမှတ်ထားပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တရက်ထဲပိုကူခံရသူက18,900ကျော်ရှိလာပါတယ်။အမေရိကန်နဲ့ဘရာဇီးလ်ပြီးရင်အိန္ဒိယကကမ္ဘာမှာပိုကူဆက်မှုတတိယအများဆုံးရှိနေတာပါ။အမေရိကန်ဂျွန်ဟော့ပင်းတက္ကသိုလ်စစ်တမ်းအရအိန္ဒိယမှာပိုကူခံထားသူက18,000ဝန်းကျင်ရှိပါတယ်။ကာယောဂါထိန်းချုပ်ရေးအတွက်အိန္ဒိယပြည်နယ်အတော်များများမှာလည်းဒေသအာဏာပိုင်တွေကကန့်သက်ချက်တွေပြန်ပြီးတော့ချမှတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကနေ့ပိုကူခံရသူအသစ် 1,282 ဦးရှိတဲ့အတွက်ပိုကူခံရသူစုစုပေါင်း 9,800 နီးပါးရှိကြောင်းအင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီယောဂါကြောင့်တိတ်ဆုံးသူကတနင်္လာနေ့မှာ90ရှိခဲ့တဲ့အတွက်လည်းတိတ်ဆုံးသူစုစုပေါင်းက3,656 ဦးထိရှိလာပါတယ်။ဟောင်ကောင်မှာလည်းဒေသခံတွေကြားကူးစက်ခံရသူ42ဦးအပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုကူခံရသူအသစ် 52 ဦးဒီကနေ့စစ်ဆေးတွေ့ရှိခဲ့ပါတယ်။ဟောင်ကောင်မှာပိုကူခံရသူ1,500နဲ့တိတ်ဆုံးသူက9ဦးရှိထားပါတယ်။မြန်မာနိုင်ငံမှာတော့ဇူလိုင်လ12ရက်ည8:00အစိုးရထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ကူးခံထားသူ332ဦးနဲ့တိတ်ဆုံးသူက6ဦးရှိပါတယ်။တေဒံအမိတ်ချမှတ်ထားမှုတခုကိုအယူခံတရားရုံးကအတည်ပြုပေးလိုက်တာမို့အမေရိကန်ပြည်ထောင်စုမှာ18နှစ်အတွင်းပထမဆုံးအကြိမ်တေဒံအဖြစ်ပေးကွန်မြူမှုတခုဒီကနေ့တနင်္လာနေ့မှာလှုပ်ဆောင်ဖို့ရှိပါတယ်။လာမယ့်လတွေအတွင်းတေဒံကွန်မြူမှု3ကြိမ်လှုပ်သွားဖို့လဲသမ္မတဒေါ်နယ်ထရမ့်အဆိုရကစီစဉ်ထားပါတယ်။ဒီကနေ့တေဒံပေးဖို့စီစဉ်ထားသူကတော့အသက်48နှစ်အရွယ်လူဖြူကြီးစိုးရဲ့ဝါဒီဒန်နီယယ်လီဖြစ်ပြီးအကန်ဆောပြည်နယ်မှာ1999ခုနှစ်တုန်းကတနရောင်းဝယ်သူတဦးနဲ့ဇနီးနဲ့သူတို့ရဲ့အသက်10ရွယ်တမီးကလေးကိုပါတပ်ဖြတ်ခဲ့တာပါ။အိန္ဒိယနာပြည်နယ်ထဲရဟုတ်အကျဉ်းထောင်မှာသူ့ကိုဒီကနေ့ဆေးထိုးကွန်မြူဖို့စီစဉ်ထားပါတယ်။အသက်ခံရသူတွေရဲ့ဆွေမျိုးတွေကတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တည်တံပေးမဲ့အစီအစဉ်ကိုဆိုင်ထားဖို့တောင်းဆိုထားပါတယ်။ဒါပေမဲ့လည်းအိန္ဒိယနာပြည်နယ်တရားရုံးရဲ့တည်တံချမှတ်မှုယာယီတာမြင့်မင်းကိုဖက်ဒရယ်ယူခံတရားရုံးအမတ်9ကတနင်္ဂနွေနေ့မှာပယ်ချလိုက်တဲ့အတွက်တည်တံပေးမဲ့အစီအစဉ်ရှေ့ဆက်လုပ်ကိုင်မှုဖြစ်လာတာပါ။တည်ဆုံးသူတွေရဲ့မိသားစုကတော့အကျဉ်းထောင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်ကင်းသွားတဲ့အချိန်ထိတည်တံစီရင်ချက်ကိုဆိုင်ငံ့ပေးဖို့အမြင့်ဆုံးတရားရုံးကိုအယူခံတင်ပြသွားမယ်လို့မိသားစု၈နေကတနင်္ဂနွေနေ့မှာပြောပါတယ်။အမေရိကန်တက်ကရိုမှာကျောင်းသားကိုရိုင်းတက်နိုင်တဲ့အတန်းတွေမရှိရင်ဒီမှာပညာသင်ကြားနေကြတဲ့နိုင်ငံတကာကျောင်းသားတွေနိုင်ငံကထွက်ခွာရမယ်ဆိုတဲ့အမိန့်ကြောင့်ပြည်ထောင်စုအစိုးရကိုတရားစွဲထားတဲ့နာမည်ကြီးတက်ကရိုတစ်ခုကိုတက်ကရိုပေါင်း60လောက်ကတနင်္ဂနွေနေ့မှာခြောက်ခံခဲ့ကြပါတယ်။ Harvard နဲ့ MIT နှင်းပညာတက်ကရိုတို့ကဇူလိုင်လ10ရက်နေ့မှာ Massachusetts ပြည်နယ် Boston မြို့ဗဟိုတရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။အဲ့ဒီထောက်ခံလောက်ကိုအမေရိကန်တက်ကရို59ခုနဲ့ Ivy League ကျောင်းတို့ကတင်သွင်းခဲ့တာဖြစ်ပါတယ်။ကယောဂါအရေးပေါ်ကလာတလျှောက်နိုင်ငံတကာကျောင်းသားတွေအနေနဲ့အမေရိကန်မှာဆက်နေပြီးအွန်လိုင်းအသံတွေဆက်သက်ခွင့်ပြုဖို့လဲထောက်ခံလာမှာဖော်ပြထားပါတယ်။ကယောဂါကလာအစိုးရရဲ့မူဝါဒတွေရုပ်တရက်အကြီးအကျယ်ပြောင်းလဲခဲ့တာကြောင့်အခြေအနေတွေကမောက်ကမဖြစ်သွားစေတယ်လို့လည်းပြောပါတယ်။2018-2019ခုနှစ်အတွင်းအမေရိကန်မှာကျောင်းသက်နေတဲ့နိုင်ငံတကာကျောင်းသူကျောင်းသားတိတိကျကျတန်းဝန်းကျင်ရှိပြီးအမေရိကန်တိုင်းနိုင်ငံလုံးရဲ့အဆင့်မြင့်ပညာသင်နေသူရဲ့5.5%ရခိုင်နှုန်းရှိတယ်လို့အစိုးရရဲ့ IE ပညာရေးအစီအခံကဖော်ပြထားပါတယ်။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့် စနေတင်းငွေမှာဟိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တရုတ်နိုင်ငံရှင်ကျန်းပြည်နယ်တွေကဝီဂန်နဲ့တခြားမွတ်စလင်တပ်သားနီးပါးလောက်ကိုစခန်းသွင်းထိမ့်သိမ်းထားတဲ့အပေါ်မှာလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဆွဆွဲခြင်းနဲ့တရုတ်အစိုးရအရာရှိတွေကိုအမေရိကန်အစိုးရကတန်ခတ်အရေးယူမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်လွှတ်တော်အမတ်တွေကိုပိတ်ဆို့အရေးယူမှုတွေပြုလုပ်လိုက်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းက Republican အထက်လွှတ်တော်အမတ် Ted Cruz နဲ့ Marco Rubio အောက်လွှတ်တော်အမတ် Chris Smith တို့သုံးဦးကိုတန်ခတ်ပိတ်ဆို့တယ်လို့ဒီကနေ့ကြေညာလိုက်တာပါ။
美方上述行径严重干涉中国内政，严重违反国际关系。
တရုတ်နိုင်ငံရဲ့လက်ဆောင်ချက်ဟာတရုတ်နိုင်ငံရဲ့ပြည်ရေးကိုစိုးစိုးဝါးဝါးဝင်ရောက်ဆွဲဖက်နေတာဖြစ်တယ်လို့နိုင်ငံတကာဆက်ဆံရေးဆိုင်ရာမူတွေကိုလည်းချိုးဖောက်နေတာဖြစ်လို့တရုတ် American နိုင်ငံဆက်ဆံရေးကိုထိခိုက်စေပါတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကပြောပါတယ်။ဒါပြင်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American သံမကြီး Sam Brownback နဲ့ American Congress လွတ်တော်ကတရုတ်နိုင်ငံဆိုင်ရာကော်မတီတို့ကိုလည်းတန်ခတ်ပိတ်ဆို့လိုက်တယ်လို့ပြောခွင့်ရဟွာကပြောပါတယ်။ Congress နဲ့အင်ဖြူတို့ကြားပူးတွဲဖွဲ့စည်းထားတဲ့အဲ့ဒီကော်မတီဟာတရုတ်နိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုစောင့်ကြည့်ဖို့ဖွဲ့စည်းထားခဲ့တာပါ။အထက်လွှတ်တော် Marco Rubio ကအဲ့ဒီကော်မတီရဲ့ပူးတွဲဥက္ကဋ္ဌဖြစ်ပြီး Chris Smith ကအဖွဲ့ဝင်နဲ့အရင်ကပူးတွဲဥက္ကဋ္ဌတာဝန်ယူခဲ့တာဖြစ်ပါတယ်။မကြသေးခင်ရက်တွေကပဲ American အစိုးရကရှင်ကျန်းပြည်နယ် Communist Party အကြီးအကဲချန်ကွန်ချူပါဝင်တရုတ်အစိုးရအစ်မြင့်အရာရှိတွေကိုတန်ခတ်အရေးယူကြောင်းကြေညာခဲ့ပြီးမှတရုတ်နိုင်ငံကအခုလိုတံပြန်အရေးယူမှုတွေပြုလုပ်ခဲ့တာလည်းဖြစ်ပါရဲ့ရှင်။ပြီးခဲ့တဲ့လတည်းတရုတ်နိုင်ငံရင်းမြစ်အရေးကြီးနှစ်ပတ်လည်အခမ်းအနားကိုခွင့်ပြုခြင်းမရဘဲဥဆောင်ကျင်းပမှုနဲ့ဆွဲချက်တင်ခံထားရသူဟောင်ကောင်ကထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူ73ယောက်ကိုတရားရုံးမှဒီကနေ့ရုံးထုတ်ပါရယ်။ပြီးခဲ့တဲ့ဇွန်လ4ရက်နေ့ကကြာရောက်ခဲ့တဲ့1989ခုနှစ်ဒီမိုကရေစီတောင်းဆိုတဲ့ကျောင်းသားတွေကိုနှိမ်နင်းခဲ့တဲ့နှစ်ပတ်လည်ခန္ဓာကိုပိတ်ပင်ထားတဲ့ကြားကဟောင်ကောင်သားထောင်တောင်းချီပြီးတော့ပါဝင်ဆင်နွှဲခဲ့ကြတာပါ။ဖျောင်းနိုင်ထွန်းမီကျင်းပတဲ့ဒီအောက်မေပွဲခန္ဓာကိုဟောင်ကောင်မှာနှစ်ဆင်ကျင်းပလာတာဟာနှစ်ပေါင်း30ကျော်ခဲ့ပြီဖြစ်ပေမဲ့ပြီးခဲ့တဲ့လကတော့ကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်နေတာကြောင့်ဟောင်ကောင်အာဏာပိုင်တွေကပထမဆုံးအကြိမ်ပိတ်ပင်ခဲ့တာပါ။ဒါပေမဲ့ထောင်တောင်းချီတဲ့ဟောင်ကောင်သားတွေကဗစ်တိုးရီယာပါကပန်းချံကိုလာရောက်ပြီးတော့ဖျောင်းနိုင်ဆူတောင်းဝဲကျင်းပခဲ့ပြီးတဲ့နောက်အခမ်းအနားဥဆောင်ကျင်းပခဲ့သူ73ဦးကိုဟောင်ကောင်ရဲကဖမ်းဆီးခဲ့ပါတယ်။သူတို့ကိုအခွင့်မရဘဲလူစုလူဝေးလှုပ်ဖို့လှုံ့ဆော်မှုနဲ့ဆွဲချက်တင်ထားခဲ့တာဖြစ်ပြီးအပြစ်ရှိကြောင်းထင်ရှားရင်ထောင်နဲ့၅နှစ်အထိကြာခံရနိုင်ပါတယ်ရှင်။နယူးဇီလန်နိုင်ငံ Christchurch မြို့မွတ်စလင်ဗလီနှခုအတွင်းမှာပြီးခဲ့တဲ့နှစ်မတ်လကတနက်နေ့ဝင်ရောက်ပစ်ခတ်မှုကြောင့်အကြမ်းဖက်ဝါဒဆွဲလုပ်ရတဲ့ဆွဲချက်ကျင်ထားသူဩစတြေးလျနိုင်ငံသား Brandon Tarrant ကနောက်လာအတွင်းစစ်ဆေးကြားနာမှုမှာကိုယ်တိုင်လျှောက်လဲကျဲပြေးသွားမယ်လို့ပြောပါရယ်ဒီတိုက်ခိုက်မှုကနယူးဇီလန်သမိုင်းမှာအဆိုးအဝါဆုံးဖြစ်ခဲ့တာပါပြီးခဲ့တဲ့တနင်္လာနေ့ Christchurch မြို့ဗဟိုတရားရုံးကြားနာမှုအတွင်းသူ့ရှေ့နေတွေကိုဖယ်ရှားပေးဖို့ Tarrant ကပြောတယ်လို့ရှေ့နေတွေကပြောပါရယ်ဗီဒီယိုကတဆင့်အကျိုးကြားနာစစ်ဆေးမှုအတွင်းမှာတရက်နဲ့အပြန်အလှန်ပြောဆိုခဲ့ပြီးတဲ့နောက်သူ့ရဲ့တောင်းဆိုချက်ကိုတရားသူကြီးကလက်ခံသဘောတူလိုက်တာပါတရက်ဟာသူ့လူရဲ့ကိုသူကိုယ်တိုင်နားလေသဘောပေါက်တာကိုတွေ့ရှိရတဲ့အတွက်အခုလိုခွင့်ပြုလိုက်တာဖြစ်ကြောင်းပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်စစ်ဆေးကြားနာမှုတွေနှောင့်နှေးနေကြတာဖြစ်ပြီးအခုစစ်ဆေးမှုတွေကိုဩဂုတ်လ24ရက်နေ့မှာစတင်ဖို့စီစဉ်ထားပြီးတော့3ရက်ကျော်ကြာနိုင်မယ်လို့လည်းခန့်မှန်းထားပါရယ်ပြီးခဲ့တဲ့နှစ်မတ်လ15ရက်နေ့ကတိုက်ခိုက်မှုအတွင်းလူ50ဦးသေဆုံးခဲ့ရတဲ့ဒီဖြစ်ရပ်အတွက်အသက်29နှစ်အရွယ်လူပြူကြီးစိုးရေးဝါဒီတနက်သမားတဲရန်ကိုလူသက်ဖို့ကြံစီမှုဆွဲချက်40အပြင်အကြမ်းဖက်ဝါဒဆွဲလုပ်ရတဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်တိုက်ခိုက်မှုမပြုလုပ်ဖြစ်နိုင်ပိုင်းအလိုမှာတဲရန်ကလူမျိုးစွဲဝါဒတွေကိုအွန်လိုင်းကနေရေးသားခဲ့ပြီးတိုက်ခိုက်မှုကို Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါအော့ကလန်မြို့အကျဉ်းတောင်မှာအကျဉ်းချနေတဲ့တဲရန်ကမလာရုံကတရားရုံးဗီဒီယိုကြားနာမှုတစ်ခုမှာအပြစ်ရှိကြောင်းဝန်ခံခဲ့ပြီးတော့အတနာခံခဲ့ပါတယ်ရှင်။အာဖဂန်နစ္စတန်မြောက်ပိုင်းဆာမာကန်ပြည်နယ်မှာဒီကနေ့အသေးခံကားဗုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်ပြင်းထန်တဲ့ပောက်ကွဲမှုကြီးဖြစ်ပေါ်ခဲ့ပြီးနောက်မှာတိုက်ခိုက်သူတွေနဲ့အာဖဂန်တပ်ဖွဲ့ကြားအပြင်းအလန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုအတွင်းသေဆုံးသူရှိပေမယ့်အခုလက်တလောစီးရင်အတိအကျမထုတ်ပြန်နိုင်သေးတဲ့ကြောင့်တာဝန်ရှိသူတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေရဲ့အရက်သားအများစုဖြစ်ပြီးကလေးငယ်တွေအပါအဝင်အနည်းဆုံး43ယောက်ဒဏ်ရာရထားတယ်လို့လည်းပြည်내စီးရုံအုပ်ခလီမူဆာဒစ်ကပြောပါရယ်ကာဗွန်ခွဲတက်ခိုက်တဲ့သူကပြည်내စုံစမ်းစစ်ဆေးရေးဌာနကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းပြည်내ကောင်စီဒုတိယအကြီးအကဲမိုဟာမက်ဟာရှင်ဆာဝါရီကပြောပါရယ်အခုထိတော့တိုက်ခိုက်မှုကဘသူလက်ချက်ဆိုတာကိုမသိရသေးပါဘူးဒါပေမဲ့ဒီနေ့မြေတဝိုက်မှာတာလီဘန်အကြမ်းဖက်တွေလှုပ်ရှားလေးရှိပြီး လက်တလုံးအနေမြေတွင်တိုက်ခိုက်မှုတွေကိုပြုလုပ်လေးရှိပါတယ်ရှင်ဒေါ်ရရှင်များရှင်တင်းတင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်မြန်မာနိုင်ငံမှာနိုဝင်ဘာလတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူတွေရဲ့စာရင်းကိုစနေနေ့ကစလို့ထုတ်ပြန်သွားမယ့်အကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြီးညာလိုက်တဲ့အကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်မမိခါပါနိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေစာရင်းကိုရက်ကွက်ကြေးရွာအလိုက်ဇူလိုင်၁၈ရက်နေ့ကစလို့ကြီးညာပြီးသွားမှာပါမဲပေးခွင့်ရှိသူတွေအနေနဲ့စီရင်မှာပါမပါစစ်ဆေးဖို့ကိုလေရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကြည်ညင်းကတိုက်တွန်းထားပါတယ
်ဟာဒါနှစ်ပတ်လောက်ကြီးညာမယ်အခုဟုတ်တယ်ဇူလိုင်၈ရက်ပထမဆုံးအနေနဲ့ကြီးညာမပါဘူးပါဦးဆိုကြံနေကြတဲ့ဒါမှမပါခင်တဲ့ဒီပါခင်တဲ့ဒီပါနေတဲ့ဆိုရင်တန်ကွက်တာလေပါခင်ရတာမပါဘူးဆိုတော့အဲဒီကမဲလင်းကြည့်တော့သက်ဆိုင်ပုံစံနဲ့တန်ကွက်တာတို့ပြင်းနေတာတို့လို့ရမဲယုံတွေကတော့ကျွန်တော်တို့ဟိုဒီမှာတော့ညာတော့ရစစ်စစ်ပေါ့ညာတော့တိုင်းမှာမဲယုံ9000ကျော်ရှိတယ်မဲတနာကျင်ညာဒုတိယကြီးဖြတ်ကြည့်ပြအောင်ပါဟိုဒီညာအောင်ပါဒုတိယကြီးကြီးညာပြီးတဲ့ခါကျရင်တော့အဲဒီမဲယုံစီတွေပါထွက်လာတယ
်14ရက်တိတိသက်ဆိုင်ရာရက်ကွက်ကျေးရွာအုပ်စုတွေမှာကြီးညာပေးသွားမယ်မဲစင်းဟာ2020အထွေထွေရွေးကောက်ပွဲအတွက်ပထမဆုံးအနေနဲ့ထုတ်ပြန်တာဖြစ်ပြီးဒုတိယပိုင်းအနေနဲ့ထပ်ပြီးလဲကြီးညာသွားဖို့ရှိတယ်လို့သူကပြောပါတယ်။တမရော်ကမဲဆန္ဒရှင်စီးရင်နဲ့ပတ်သက်လို့တော့တိတိကျကျမသိရသေးဘူးလို့ဦးကြည်ညင်းကပြောပါတယ်
။ဂါမီဒါစုတွေကိုကျွန်တော်တို့အဲဒီပါတယ်မှာဆက်ရှိရနေမှာကြီးညာဆက်ရမှာရဖို့တစ်ခါလဲဆောင်ရွက်နေပါတယ်။ဒီကနေနဲ့နောက်ကျတော့လာဘယ်လိုဖြစ်လို့လဲဆိုတော့ကဆက်ရှိနေစီးကြီးကဆင်းနေကောက်ခိုင်းတော့အဲဒီအသက်လေးတွေကျစားခဲ့ပြီးတော့လည်းနဲ့ကောက်ကြောက်ရတာအသက်16နှစ်ကြီးတာဟုတ်ပြီးရင်ပါ38ပါ16နှစ်ကြီးပြီးချေရဆိုတာလေးနဲ့ကောက်တာဟုတ်ဒီကနေတော့ပဏမတော့သူကအခုကဒီကောက်ပဲကျင်းပမဲ့နေရလို့ပါ10ရက်ဆိုတော့လို့ပါ10ရက်နေမှာမဟုတ်16နှစ်ကြီးပြီးဖြစ်ရပြီဆိုတော့အဖြစ်တော့အဲ့မှာလူ short တယ်လို့ကျွန်တော်အဲ့ဒါကိုပြန်ပြီးတော့
ဒီကြိမ်မှာတော့ရန်ကုန်တိုင်းအတွင်းမဲပေးခွင့်ရှိသူအရေအတွက်ဟာ9သိန်းလောက်တိုးလာတယ်လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျင်းကြီးကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ပြင်ဆင်နေတဲ့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့မဲစင်းထုတ်ပြန်ကြေညာမှုမှာ2015တုန်းကကြုံခဲ့ရတဲ့အားနည်းချက်တွေကိုရှောင်ရှားနိုင်ဖို့ညှော်လင့်တယ်လို့သူကဆိုပါတယ်
။အခုဒီစစ်ဖြစ်နေတဲ့ဒေသရဲ့ရှိရလေ။မရခိုင်မှာဆိုတပြည်နယ်လုံးလို့လို့ပဲရှင်းပြည်နယ်တချို့ရှိတယ်။နောက်တစ်ခုကဒီဘက်ဟိုအရှိမြောက်ဘက်မှာနောက်တောင်ဘက်မှာဒေသတော်တော်များများကပြည်ရင်းစစ်ဖြစ်နေတဲ့ဒေသတွေမှာအဲ့ဒီဒေသတွေကမဲဆင်းတွေကိုကျွန်တော်တို့ပြစ်ပြစ်ဆုံးဆုံးမမှန်ကန်ဖြစ်အောင်ရနိုင်မလားမရနိုင်ဘူးလားဆိုတာကျွန်တော်တို့မေးခွန်းထုတ်ကြဖြစ်တဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့အထူးသဖြင့်နိုင်ငံတကာကိုရောက်နေတဲ့ပြည်ပနိုင်ငံအသီးသီးကိုရောက်နေတဲ့ရွှေပြောင်းအလုသမားတွေရွှေပြောင်းအလုသမားတွေကနည်းတဲ့အရေးအတွက်မဟုတ်ဘူးကျွန်တော်တင်တဲ့တန်းနဲ့ချီရှိရလို့တင်တယ်။ဒါအဲ့ဒီရှေ့ပြောင်းအလုပ်သမားတွေမဲပေးနိုင်မှုကိစ္စနဲ့တိုးတက်မဲအစင်းအည်အရေးအတွက်ပေါ့နော်။အဲ့ဒါတွေကိုတိတိကျကျမှန်မှန်ကန်ကန်ပြည့်အောင်ဘယ်လောက်ထိလုံနိုင်မလဲဆိုတာကတော့ခက်မှန်းတော့ခက်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ဗျ
။မဲစင်းတွေတရားဝင်ထုတ်ပြန်တဲ့အခါကိုယ့်နာမည်မပါခဲ့ရင်တတ်မှတ်ထားတဲ့ပုံစံသုံးလို့ခေါ်တဲ့မဲဆန္ဒရှင်စင်းမှာဖြည့်သွင်းပေးရန်တောင်းဆိုတော့ကိုတတ်မှတ်ထောက်ထားရင်းနဲ့တကွတင်ပြတောင်းဆိုဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။မဲစင်းပါအချက်လက်တွေမှားယွင်းနေတာတွေတည်ဆုံးသူတွေပါဝင်နေရဆိုရင်တော့ပုံစံလေးလို့ခေါ်တဲ့အချက်အလက်ပြင်ဆင်ပေးဖို့တောင်းဆိုတော့ကိုတတ်မှတ်အထောက်အထားတွေနဲ့အတူတင်ပြကပယ်ဖြတ်သွားဖို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Jerusalem တို့အပြင် VOA Facebook အစနားမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။လက်နက်ကင်မီးပခတ်တွေဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ကတန်တရားနဲ့ဖမ်းဆီးသူတွေတိုးလာနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်ရန်ကြီးနယ်ကြောက်ဖြူမြို့နယ်တွေမှာပိကိတစနေနေ့ကစလို့တန်တရားနဲ့ဖမ်းဆီးခံထားသူ9ဦးထဲမှနေရှိနေတယ်လို့ဒေသခံတွေကပြောကြားပါတယ်။ရန်ကြီးမြို့နယ်အလီချောင်းကျေးရွာကဒေသခံ6ဦးကိုတော့ပိကိတစနေနေ့မှာပဲတပ်မတော်ဖက်ကဖမ်းဆီးသွားတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးမြင့်လွင်ကပြောပါတယ
်။ဒီမှာညမုံလုံးလိုက်တော့ဖားတာတို့လေငွေရဖားတယ်။ငွေရဖားပြီးတဲ့အခါတရားဝင်တို့ညီထွေးဆိုတဲ့အားတို့ညီမထွက်ဘူး။နာတာစိတ်နိုင်လာမှာလေဖန်တော့တရားကိုပါခိုင်းတယ်။ညီထွန်းဆိုတာစိတ်စရာရှိတော့စီမြတ်တိကိုခိုင်းတယ်။ဒီကိုရရနာတနိုင်လာမှာတခါဆုံးမြတ်သွားဆိုတော့ကျွန်တော်အောက်ကျမုံဒီကိစ္စထားလို့ခေါ်ရမယ်သူကလေထားလို့ပြေတော့နောက်နေပြီဒီကိစ္စနဲ့ဒီမှာပြောခဲ့တယ်ဘာလုံးဘာပဲခါခါခါရပါပဲရှားရကျွန်တော်ကတော့မရှိသေးပါဘူးသူကဘယ်မှာထမ်းကျွန်တော်မသိဘူးကျွန်တော်လည်းမသိဘူးစိတ်တမရပါမရှိသေးတဲ့စနေနေ့ကျမှဟောက်ပါနေရှိသောသူကတော့တော့ကနေပြီးတော့ကျွန်တော်ကဒါကလည်းစိတ်ဆင်းလို့ရှိရတဲ့ဘာလို့လဲဘာလို့လဲခေါင်းကျမုံကောင်းကောင်းမရှိသေးပါဘူး
ရှောင်းလေကြီးပါဟာကြောက်ပြူရန်ကုန်ကလိုင်းဘေးမှာတည်ရှိတာဖြစ်ပြီးဒေသခံအများစုကလေယာဉ်လုပ်ငန်းနဲ့ငါးဖမ်းလုပ်ငန်းကိုလုပ်ကွင်ကြတာလည်းဖြစ်ပါတယ်။အခုလိုဒေသခံတွေဖမ်းဆီးခံရတာကြောင့်ဒေသခံတွေကြောက်လန့်နေကြတယ်လို့အလီချောင်းကြီးပါအုပ်ချုပ်မှုဦးမြင့်လင်ကဆက်ပြောပါတယ်
။ငါကတော့ဘာဖြစ်ရှင်မလဲကိုကဒီလိုဖြစ်တာတော့မကူဘူးဘော။ဘာလို့ဖြစ်ကြလဲတကယ်ပြောရင်ကိုကတိတ်နေကြတယ်ကကိုကကျွန်တော်တို့ချင်းကောက်ဆောက်ချင်းတွေ့တယ်လို့ကောက်ဆောက်တမောတွေလည်းမရောက်ခင်နေတယ်လေဒါတို့မရှိဘူး။ဘာလို့ဒီလိုဖြစ်ကြလဲဆိုပြီးဒီတက်နေကျွန်တော်ကစိတ်ပြေတော့မလို့ဖြစ်ဖြစ်နေ
စနေနေ့မှာပဲကြောက်ဖြူမျိုးနဲ့ဆိုင်ခုံကြီးရွာကအောက်ရှုံမှုပါဝင်ဒေသခံနှစ်ယောက်ကိုတစ်ပေါက်တောင်ရေတက်စခန်းကဖမ်းဆီးတော့တယ်လို့လေဒေသခံရွာသားတူကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ရောတစ်ရက်နေ့ဟောကစနေပိုင်းဒီနေ့မနေ့ပိုင်းဟော3နိုင်လောက်က3နိုင်ကျော်လောက်ကနေရောဒီတစ်ပေါက်တောင်ရေတက်စခန်းထဲမှာကျွန်တော်နေတော့ရောလာပါတယ်အဲ့ဒီကဒီလိုလုံးကိုဝိုင်းပြီးတော့ရောကလူတွေအော်ရောက်ကြအောင်မိမတော့အကုန်လုံးကိုစာမျက်နှာကိုခေါ်ပြီးတော့ဖြစ်ပါတယ်အဲစစ်ပြီးတော့အဲ့ဒီတဲမှာဟိုဖုန်းထဲမှာတံခါးရတဲ့ပုံလေးကြည့်တယ်ဆိုရင်နှစ်ယောက်အဲ့နှစ်ယောက်ကိုဖမ်းတော့ပါရောညနေဟိုညနေတနေ့လောက်ကိုဟိုတိတ်တော့တိတ်တော့ရေးတဲ့စကောင်းခေါ်တော့ပါရဲ့အဲ့မှာအောက်ဆောင်မှုကခေါ်တော့ရေးပါပါအဲစစ်ပုံကတော့ပြန်ရောက်ပြန်တော့
တမတော်ဖက်ကတော့ဒေသခံတွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးအတင်းမပြုတ်နိုင်သေးကြောင်းတမတော်တင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှောက်ထွန်းထွန်းကြီးကပြောပါတယ
်ခုနခရမ်းလေးတဲ့တင်းနဲ့ပတ်သက်လို့တော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှင်ကကျွန်တော်တို့ဟိုစီစစ်ပေးပါမယ်ဒါပေမဲ့ခုနပြောတဲ့စီစစ်ပေးပါမယ်လိုအပ်တဲ့အကြောင်းအရာချက်လက်တွေတိပို့တော့တက်ဆိုင်ရာငွေကြေးကအနာပိုင်ဖွဲ့စည်းတွေရှိပါတယ်သူတို့ဒီမှာတုံ့ပြန်ကြည့်ပါ
ရခိုင်ပြည်နယ်မြောက်ပိုင်းကပုံနှကြောင်းနဲ့ရသေးတောင်မြို့နယ်ဖက်တွေမှာလည်းပြည်ခရက်ရပိုင်းကပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေထိခိုက်ဒေဆုံးဒဏ်ရာတွေလည်းရှိသလိုတိုက်ပွဲတွေအရသားတွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်တိုက်ပွဲတွေကြောင့်အရသားတွေမျိုးစားပင်ကိစ္စဖြစ်နေတဲ့အပေါ်စိုးရင်ပူပန်တဲ့သဘောထားတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရဖွဲ့တွေကပြောဆိုထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
ရခိုင်ပြည်နယ်မောင်တော်မြို့နယ်နဲ့ရတိတ်တာမြို့နယ်အစပ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့နှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတိုက်ပွဲတွေကြောင့်အရသာထိခိုက်မှုနဲ့ဘေးလူရာတိမ်းရှောင်နေရတဲ့အခြေအနေကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါမနေ့ကနေ့ဒီကနေ့အထိရတိတ်တာမြို့နယ်တွင်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်ရတိတ်တာမြို့နယ်ဒီအန်ဒယ်ဘက်မှာဒီပင်လေကမ်းခြေတစ်ချောက်ပေါ့နော်အဲ့ဒီဘက်မှာမနေကလေတိုက်ပွဲဖြစ်တာတွေရှိတယ်ဒီနေ့လေတိုက်ပွဲကတော့ဆက်ဖြစ်နေတယ်ဗျဟိုအဲ့ဒီမှာဒီစစ်တပ်ရောနေကြဆောင်ရောအကုန်လုံးပေါင်းပြီးတော့မှသူတို့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မလို့အဲ့ဒီဘက်မှာနှစ်ရက်ဆက်တဲ့ဟိုတိုက်ပွဲတွေဟိုဖြစ်နေတာရှိတယ်ဗျမနေကဖြစ်တဲ့တိုက်ပွဲတွေမှာတော့ဒီမြန်မာစစ်တပ်ဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိတယ်ကျွန်တော်တို့ဒီလက်နက်ခရမီးကြောက်တွေလည်းသိမ်းဆည်းရမိတာတွေရှိတယ်နောက်ကျွန်တော်တို့ဘက်ကလည်းထိခိုက်ကြဆုံးမှုတချို့တော့ရှိတယ်ဗျ
လက်ရှိရေတိတ်တောင်မြို့နယ်မှာမြန်မာစစ်တပ်ဘက်ကအင်အားထပ်မံဖြည့်သိမ်းလာလို့တိုက်ပွဲဆက်လက်ပြင်းထန်နိုင်တယ်လို့လည်းခိုင်တုခကပြောပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားခဲ့လို့ချိန်ကာလကြီးဝသားတို့ချို့ထိခိုက်တန်ရာရရှိပြီးအနီးနားရွာသားတွေကလည်းဘေးလွတ်ရာသိမ်းရှောင်နေရတယ်လို့ရေတိတ်တောင်မြို့နယ်ကုညီရေးဖွဲ့ကကိုဘက်ကကပြောပါတယ
်။ဆင်းရဲမှုဖြစ်မှာဒီလိုလည်းကြည့်ရမှာရွာသားရောင်းရတဲ့အခါကတော့အချိန်ကြီးမှာပြည်တော်ကအချိန်ကြီးဘေးနားမှာရှိတဲ့ကြေးတွေကိုခပ်ပြီးဆက်လို့ခမင်းကြီးတထောင်ထောင်ဝန်းကဆက်ပြီးနေကြတယ်
ဒီနေ့နဲ့နဲ့ပိုင်းချင်းကလေးကြည်ဝါနီဖြစ်ပေါ်တဲ့တိုက်ပွဲမှာရွာသား၃ဦးတန်ရင်ရရှိသွားပြီးနိစ္စရကျမ်းမာရေးမှုစီမှာစိတ်ကူးတာမှုခံရရတယ်လို့ချင်းကလေးရွာသားတို့ကပြောပါတယ် တိုက်ပွဲဖြစ်စဉ်ကြောင့်ချိန်ခါလီကျေးရွာပါဝင်ဒုံပိုက်ကျေးရွာကရွာသားတွေကလည်းကျေးရွာကနေတိမ်းရှောင်နေရတယ်လို့ဒုံပိုက်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်။ဩတိုက်ပွဲတော့ပြင်းထန်နေမှာရှင်ကလေးရွာသားတွေအကုန်လုံးဆွဲပြေးလာကြတယ်ဒီကျွန်တော်ဟိုဒုံမရေအောင်ပလာရေရေးဆက်လို့ရတယ်ဆက်ပြေးလာရတယ်ချင်းကလေးမှာတော့တရားမှမရှိတော့ဘူးဆွဲပြေးလို့မရတော့ခလေးတွေခလေးအမြဲတမ်းနောက်ပြီးတော့ပြည့်ပြည့်ရတယ်အဲ့လိုဖြစ်ရှိတယ်ဒုံမမှာတော့ခြောင်နဲ့လည်းခြောင်နဲ့ရှိတဲ့လူတွေလည်းရှိတယ
်ချင်းကလေးကြေးရွာနဲ့အနီးဝန်းကျင်ရွာသားတွေဟာအောင်ပလာအောင်စိတ်အငူမော်ကုန်းတန်းတန်ချောင်းကြေးရွာဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့သူကဆိုပါတယ်ထွက်ပြေးသိမ်းရှောင်လာတဲ့ရွာသားတွေအတွက်သက်ဆိုင်ရာကြေးရွာကစားတော့ရွေးတဲ့ကူညီပေးဆောင်နေကြရပါတယ်ရတိတော်မျိုးနဲ့ချင်းကလေးကြေးရွာဘက်တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့တမရဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိခဲ့သလိုတမရဘက်ကသတင်းထုတ်ပြန်တယ်လည်းမသိရပါဘူးကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ကြောင်မဲမျိုးဆန္ဒပြပွဲမှာဥဆောင်ခဲ့သူတွေကိုတရားစွဲဆိုအရေးယူဖို့ကြိုးပမ်းနေတာတွေကိုရုတ်သိမ်းဖို့နဲ့လူတို့ကိုအစိုးရကကာကွယ်ပေးဖို့ရက်ဖက်ဖွဲ့စည်း200လောက်ကတောင်းဆိုကြတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါပြီးခဲ့တဲ့လကုံပိုင်းကရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ RCSS ကိုရှမ်းတပ်ဖွဲ့အကြားဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်မှာအရသာတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တဲ့အပေါ်ဒီလ10ရက်နေ့မှာထောင်ထဲချီတဲ့ပြည်သူတွေကကြောင်မဲမြို့မှာတပ်မတော်ကိုကန့်ကွက်ဆန္ဒပြခဲ့တာပါအဲ့ဒီနေ့မှာပဲတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီဆန္ဒပြပွဲဦးဆောင်သူ3ဦးကိုသက်ဆိုင်ရာဌာနတွေကငင်းချမ်းစွာစူဝေးခြင်းနဲ့ငင်းချမ်းစွာစီတမ်းလှည့်လည်ခြင်းဆိုင်ရာပုံမှန်19ကုဆက်ယောဂနှိမ့်နေဆိုင်ရာဥပဒေပုံမှန် 18 တိုးနဲ့အမှုဖွင့်ရေးယူသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ဆန္ဒပြခေါင်းဆောင်3ဦးကိုဖမ်းဆီးမဲ့ဆိုတာနဲ့ပတ်သက်ပြီးအရက်ပဲလူမှုအဖွဲ့အစည်းတွေရဲ့သဘောထားကိုကျွန်းတထောင်မြေ Foundation Director ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်နန်းဝါနုကအခုလိုပြောပါတယ်
စံတာထုတ်ဖို့တဲ့တိတ်ဆိုင်ရက်ကလည်းသူတို့ကဥပဒေအရခွင့်ပြုချက်ကတောင်းနေအဲအဒီပြည်ဆိုင်ရာလူအခွင့်အရေးကြီးညာအကန့်နဲ့2008ဖွဲ့စည်းဖို့အခြေခံဥပဒေအရနိုင်ငံသားရဲ့မူလခွင့်အရစံတာပြခဲ့တဲ့ပုဂ္ဂိုလ်တွေကိုတရားမစွဲဖို့ပြည်တော်စုအစိုးရကပြည်နယ်အစိုးရကတည်တူလူထုတွေကိုကာကွယ်ပေးဖို့ပေါ့နော်ကျမတို့အရဖက်ဖွဲ့စည်းတွေကတနိုင်ကံလုံးအတိုင်းအတာအနေနဲ့ထုတ်ပြန်ကြေညာချက်ထုတ်ပြန်ခြင်းဖြစ်ပါတယ်ရှင
်ထုတ်ပြန်ခြင်းမှာတော့ကြောင်မဲမြို့နယ်ကဖြစ်စဉ်အပေါ်အစိုးရတပ်မတော်အနေနဲ့စုံစမ်းစစ်ဆေးပေးဖို့လည်းတောင်းဆိုထားပါတယ်ဒီတောင်းဆိုချက်တွေအပေါ်အရက်ဖက်လူမှုအဖွဲ့အစည်း200နီးပါးလောက်ကပူးပေါင်းပါဝင်ကြကြောင်းလည်းအခုလိုဆက်ပြောပါတယ
်ကျမတို့ကတော့အဖွဲ့ပေါင်းကတော့မနေ့ရက် statement ထုတ်တဲ့ချိန်မှာ149ဖွဲ့ပေါ့နော်အခုကတော့ထပ်ပြီးတော့ပေးလာကြတယ်ဆိုတော့192ဖွဲ့တော့အခုတော့ရှိသွားပြီဗောနော
်ဆန္ဒပြပွဲဥဆောင်သူတွေကိုဖမ်းဆီးအရေးယူမှုနဲ့ပတ်သက်ပြီးကြောင်မဲမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကအခုလိုပြောပါတယ
်အခုတင်ပြီးတော့ရေးယူမယ်လို့ပဲကြားရတယ်ဒါပေမဲ့ဟိုဆရာရောကနေပြီးတော့ဟိုဟာစိတ်ခေါ်စာတွေပါတယ်ပြီးတော့ကျွန်တော်အခုချိန်လေးမကြားရသေးဘူးဗျ
စနားပြပွဲဖြစ်စဉ်ကိုပွင့်လင်းမြင်သာမှုရှိရှိဆွေးနွေးဖြေရှင်းမဲ့ဆိုရင်ပြည်လဲသွားမှာဖြစ်ကြောင်းလဲဦးဆိုင်ထွန်းဝင်းကတုံ့သက်ပါတယ
်ဒါကတစ်ဖက်ကကြည့်ရင်ပြည်သူတွေလှုပ်သွားတဲ့စနားပြပွဲကမှန်နေတယ်ဖြစ်နေတယ်ဒီဒါလူခွင့်ရေးစိုးခွားမှုကိုတော့တောင်းဆိုတာဖြစ်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗျာတစ်ဖက်ကရောအစိုးရဘက်ကရောကျွန်တော်တို့ဒီပြည်လူစုရောနောက်ထပ်ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်ပိုင်းကရောပေါ့နော်ပွင့်လင်းမြင်တာပြီးတော့ကျွန်တော်ကဆွေးနွေးညှိနှိုင်းမယ်ဆိုလို့ရှိရင်ဒါပြီးသွားမယ်အနေအထားမှာရှိတယ
်။နလောဆယ်မှာတော့ကျမ်းမော်ကစုံစမ်းစစ်ဆေးဖို့ပြင်ဆင်ဆောင်ရွက်နေကြောင်းပြောပါတယ်။ကြောင်မဲမြို့နယ်ပန်းချင်းကျေးရွာမှာဇွန်လ29ရက်နေ့ကကျမ်းမော်စစ်ကြောင်းကပြစ်ခတ်တာကြောင့်အရသားတဦးသေဆုံးပြီးအမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လမ်းပြတဦးရိုင်းနဲ့ခံရတယ်လို့ဒေသခံတွေကပြောဆိုပါတယ်။ကြောင်မဲမြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့အတွက်လူခွင့်ရေးကော်မရှင်ကိုမြစ်တရားခံထားပါတယ်။တမ်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဒီတိုက်ပွဲဖြစ်စဉ်မှာလက်နက်ငယ်ထိမှန်တာကြောင့်ရသားတူတေဆုံးပြီးနှစ်ဦးထိခိုက်ခဲ့ကြောင်းဖော်ပြထားပေမဲ့ဘသူလက်ချက်ဆိုတာတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။ကျွန်တော်မိုးစောပါရန်ကုန်မြို့ကသတင်းပေးပို့တာဖြစ်ပါတယ်။
VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOA ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ခြင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ ကျွန်တော်တို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးဖို့မယ်ဆိုရင်လည်း email လိပ်စာက bamis@voanews.com ဖြစ်ပါတယ
်။ coronavirus ကူးစက်မှုအခြေအနေကိုစိုးရိမ်နေတဲ့ကြားမှာပဲမြန်မာနိုင်ငံတဝန်းကအခြေခံပညာကျောင်းတွေကိုပြန်ဖွင့်တော့မှာမို့ဒီကနေ့စတင်ကြောင်းအနေကြတဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မအင်တနာထွန်းပါ။COVID-19 ကပ်ရောဂါကြောင့်အခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ရက်တွေထဲတစ်လကျော်နောက်ကျပြီးမှဒီလဇူလိုင်လ22ရက်နေ့မှာပြန်ဖွင့်မှာဖြစ်တာကြောင့်စာတင်ကျောင်းတွေမှာကျောင်းအပ်ဖို့ဒီကနေ့ပဲစတင်လက်ခံနေကြတာပါ။သေဆုံးသူ6ဦးနဲ့ရောဂါကူးစက်မှုအတည်ပြုလူနာ300ကျော်သာရှိတဲ့မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်တဲ့အခါကျန်းမာရေးအတွက်ကာကွယ်ရေးအစီအမံတွေနဲ့ပြင်ဆင်ထားတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။ကျောင်းအလက္ခဏာအခါဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကို6ပေစီချနေကြဖို့ကျောင်းလာအပ်တဲ့ကျောင်းသားတွေကိုအပူချိန်တိုင်းပြီးအပူချိန်မြင့်တဲ့သူတွေတွေ့ရင်ကျောင်းနဲ့ချိတ်ဆက်ထားတဲ့ကျန်းမာရေးဌာနတွေကိုပို့ပေးတာမျိုးတွေလုပ်ဖို့အစီအစဉ်ထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မဝင်းကပြောပါတယ
်ဒီညနေစင်းချုပ်ပြီးတော့မှဒီနေ့ပထမဦးဆုံးကျောင်းအနေနဲ့ဒီမဲ့ပထမဦးဆုံးနေပါကောင်းတာတနိုင်ငံလုံးတိုင်းတာဘလောက်အပ်တယ်ဆိုတာဆရာဆင်းလုပ်ခိုင်းတာပါအခုအကြောင်းတိုင်းမှာတော့ဆရာတို့ကဒီအရန်ကန်းဆိုပြီးတော့ထားပြထားတယ်အဲရန်ကန်းထဲမှာမနက်နေလို့ရအောင်လူနာဂရင်းတို့အနည်းဆုံးတစ်ခုသာစီစဉ်ထားတယ်ကရထိုင်လေးတွေလည်းပဲတက်တော့တက်တာထိုင်နေအောင်ဆယ်ကုန်တော့ဆရာတို့စီစဉ်ခိုင်းထားတယ်ပေါ့ဒါကတော့မြို့ပေါ်မှာတွေ့ရတဲ့နေသားပါပဲ
တချို့ကြေးရတွေကအကြောင်းတွေမှာတော့ကက်ယောဂါကာကွယ်ရေးအစီအမံတွေအားနည်းနေစေဖြစ်တဲ့အတွက်ထိရောက်တဲ့ပြင်ဆင်မှုတွေလိုအပ်နေတယ်လို့လည်းပြောပါရယ်။ကျောင်းအနှံ့ကြီးကာလာနဲ့ကျောင်းတက်ချိန်တွေမှာကက်ယောဂါကိုကာကွယ်နိုင်ဖို့စီမံထားတာနဲ့ပတ်သက်လို့နေပြီးတော့အထက်ကစက်တကကျောင်းအုပ်ဆရာမကြီးဒေါ်မုံမုံအောင်ကအခုလိုပြောပြပါရယ်
။ထူးခြားတဲ့ပူချိန်ရှိတဲ့ကလေးတတ်မှတ်ထားတဲ့ပူချိန်နဲ့ကျော်လွန်နေတဲ့ကလေးများရှိခဲ့မယ်ဆိုရင်သူတို့ကိုအရန်ကန်းမှာခဏနားနေခိုင်းပြီးတဲ့အခါကျတော့ဒီကျောင်းနဲ့ချိတ်ဆက်ထားတဲ့ညစ်တဲ့ဆက်သွယ်ထားတဲ့ကျန်းမာရေးဌာနတွေနဲ့ချိတ်ဆက်ပြီးတော့မှသူ့ကိုဆက်လက်ပြီးတော့မှကျန်းမာရေးဆောင်ရှားမှုပေးသွားနိုင်အောင်လည်းကြိုတင်ပြီးတော့မှပြင်ဆင်ထားပါတယ်။နောက်တနေ့ကိုလည်းဒီ mask day နဲ့ face shield တွေနဲ့အချိန်ပြည့်အကြာကြီးမနေနိုင်တာဖြစ်တဲ့အတွက်စာတင်ခြင်းကိုလည်းအထက်ကသတ်မှတ်ပေးထားတဲ့အချိန်မှာတနေ့ကို၄နာရီပဲကျွန်တော်တို့တက်ကြရမှာဖြစ်ပါတယ်။
အခြေခံပညာအထက်တန်းတက်ကြရမယ့်ကျောင်းသားကျောင်းသူစုစုပေါင်း12သိန်းနီးပါးအတွက်ယောဂအကာအကွယ်ပစ္စည်းတွေကိုပေးဝေးတာကက်ယောဂကာလလူတိုင်းလိုက်နာကြရမယ့်ဆောင်ရန်ရှောင်ရန်တွေကိုလည်းတတိပေးထားပါတယ်မြန်မာနိုင်ငံမှာ COVID-19 ယောဂကူးစက်မှုကြီးကြီးမားမားမတွေ့ရပေမဲ့လည်းကျောင်းသားမိဘတွေကြားမှာတော့ကျောင်းဖွင့်ချိန်အတွက်စိုးရိမ်နေကြပါတယ်အထက်တန်းကျောင်းသူတယောက်ရဲ့မိခင်ဒေါက်ခင်နှင်းယူကတော့မဖြစ်မနေကျောင်းတက်ရတဲ့အခါကျန်းမာရေးအတွက်တတိထားဖို့သတိဖြစ်သူကိုမှာထားတယ်လို့ဆိုပါတယ်
အခုလည်းဒီကိုဗစ်ကြောင့်ယောဂါဖြစ်မှာစိုးရိမ်နေဒါပေမဲ့လို့ကိုကသူ့ကိုပြောထားတယ်အခြေအနေတစ်ခုခုကိုအခုချိန်မဲ့ဖြစ်စီချောင်းနည်းနည်းဟတ်တာပဲဖြစ်စီအခြေအနေမကောင်းတာနဲ့တပြိုင်နဲ့ဖုံးလန့်ဆက်အဲ့လိုမျိုးနှမ်းထားတာအတော့အလာကြလို့ရှိရင်လည်းအပြင်ကအားကြီးမဖြစ်ဘူးဒီအတွင်းထဲကလူကတိတ်ကြုံစိုးရိမ်ဘယ်မှမသွားတဲ့အတွက်ကြောင့်တော့စိုးရိမ်အပြင်လူတွေနဲ့ခွဲကြောင့်လူပြည်လူရှင်ရပါလား
ကျောင်းသားတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီတရက်ကို6ပေမဖြစ်မနေခြားထားဖို့ညွှန်ကြားထားပြီးတော့ကျောင်းသားတွေကျောင်းသားမိဖတွေနဲ့ဆရာဆရာမတွေလိုက်နာရမယ့်ကိုဗစ်နဲ့ပတ်သက်တဲ့ဆောင်ရန်ရှောင်ရန်ကိစ္စတွေကိုအသိပေးထားပြီးဖြစ်ပါတယ်။မြန်မာတိုင်းငံလုံးမှာရှိတဲ့မူလာတန်းအလဲတန်းအထက်တန်းကျောင်းသားကျောင်းသူတွေဆရာဆရာမတွေနဲ့ပညာရေးဌာနကရုံးဝင်ထမ်းတွေစုစုပေါင်း10တန်းကျော်ကိုနှာခေါင်းစီးဖိတ်ရှိတ်တွေပေးဝေနိုင်ဖို့အစဉ်အသင့်ပြင်ဆင်ထားတယ်လို့လည်းဒေါက်တာတင်မဝင်းကပြောပါတယ်။ကိုဗစ်ကာလမှာကျောင်းတွေပြန်ဖွင့်နေဆိုပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းအတိအကျပြင်ဆင်ထားတာကြောင့်မိဘတွေအနေနဲ့စိုးရိမ်မနေပဲကူးစက်ယောဂါကကာကွယ်နိုင်ဖို့ကိုပူးပေါင်းဆောင်ရွက်ကြဖို့အခြေခံပညာဦးစီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မြန်မာနိုင်ငံကနေရာတချို့မှာမိုးတဲထန်ရေကြီးမှုတွေကြောင့်ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့ခဲ့ရတဲ့အခြေအနေကိုပြောပြပေးပါမယ်။ကျမကတော့စုစုပါမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာမကြသေးခင်ရက်တွေအတွင်းအေယာရီမြစ်ကြီးစတိုင်မြင့်တက်လာနေတာကြောင့်ရေကြီးနိုင်တဲ့အန္တရာယ်သတိထားဖို့ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားသလိုယာနဲ့ချီတဲ့ဒေသခံတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဦးမျိုးထွန်းဦးကတော့ဒီသတင်းပတ်ထဲမှာမိုးရော့နေမယ်လို့ခန့်မှန်းထားတဲ့အတွက်စိုးရင်ရေမတ်ထီရောက်နိုင်တဲ့အန္တရာယ်မရှိပေမဲ့သတိထားဖို့လိုတယ်လို့ပြောပါတယ်။
ဒီတတ်မှတ်ထားတဲ့စကမ်းမှာဆိုရင်မကူ
မရောက်တော့ညာလေဒါပေမဲ့လို့ကိုယ့်ရဲ့နေရတဲ့နေရာအနေထားပေါ်မှာမူတည်ပြီးကျွန်တော်တို့ကဒီပြင်ဆင်ထားတင်တယ်ပေါ့နော်ဘာလို့လဲဆိုတော့ရေတက်နေတယ်ဆိုတဲ့အတွက်ကြောင့်ဟိုအထက်မှာတက်နေရဆိုတဲ့အတွက်ကြောင့်အောက်မှာတော့အဆက်ကတော့ရှိမှာပဲဟိုအနည်းနဲ့များတော့တက်လာမှာပဲဆိုရင်ရတဲ့ရင်မမရောက်တော့လည်းပဲဟိုနေပိုင်းတွေကတော့ကျွန်တော်တင်နေရေကတော့လွှမ်းမိုးမှုကတော့ရှိအောင်ပါပဲခင်ဗျာ
ကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်နယ်ရွှေကူမှာလည်းပြီးခဲ့တဲ့စနေနေ့နှောင်းပိုင်းကဆာလို့ရီဘေးကယ်ဆယ်ရေးစခန်း12ခုဖွင့်လှစ်ခဲ့ရပြီးလူဦးရေ600ကျော်ကိုပြောင်းရွှေ့နေရာချပေးခဲ့ရတယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ရီဘေးကြောင့်ရွှေ့ပြောင်းလာရသူတွေကိုကိုဗစ်ကာလအတွင်းအရင်နှစ်တွေကနဲ့မတူတခြားထောက်ပံ့မှုတွေပါစီစဉ်ပေးထားတယ်လို့လူကယ်ပြန်ဝန်ကြီးဌာနညွှန်ကြားမှုဒေါ်ဖြူလက်လက်ထွန်းကပြောပါတယ်။
ကြည့်တော့ပြန်ကြနေတယ်အဲ့တော့ပြန်ပြောင်းရှိဖို့ပါဖို့တော့တချို့တကယ်ရတော့လုံးပြီးချာရေးပေါ့နော်ဝိုင်းမော်ကျတော့ပြန်ရွှေ့ကုန်ရတယ်အခုကတော့ရေကြီးရေရှမ်းတဲ့ကာလတော့ရောက်လာပြီပေါ့နော်ရောက်လာတဲ့အခါကျတော့ဟိုပြီးခဲ့တဲ့နှစ်တွေနဲ့မတူတာတော့ဒီနှစ်ရေပြီးအဲ့လိုပြောင်းရွှေ့ရတဲ့ပြည်တွေဆို max လေးတွေပါထောက်ပံ့ဖို့ပေါ့နော် max တို့အဲ့လိုဆက်ပြားလို့အဲ့လေးထောက်ပံ့ဖို့တော့အမတို့စီစဉ်ထားတာရှိတယ်
နောက်လာမယ့်နှစ်ရက်အတွင်းမှာကချင်ပြည်နယ်ပမော်မြို့နယ်နဲ့စကိုင်းတိုင်းကတားမြို့နယ်မှာလည်းအေယာရီမီရေစိုးရင်ရေမှက်ရောက်လာနိုင်လို့မြေကမ်းပြီးနေထိုင်သူတွေကိုရေပီးသတိပေးလိုက်လံနှိုးဆော်နေကြပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ
။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဒါရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခြေအနေပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံကတိုင်းရင်းသားတွေရဲ့မီးရိုးဖလားလုပ်ငန်းတွေကဈေးကွက်ပြောက်လို့နှိပါဖြစ်လာကြပါတယ်။ဘလို့လုပ်ငန်းတွေကဈေးကွက်ထဲမှာရပ်တည်ဖို့ခက်ခဲလာသလဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာစိတ်ပတိဆိုတာလူမျိုးမရွေးဘာသာမရွေးအသုံးပြုကြတဲ့ဘာသာရေးဆိုင်ရာအသုံးဆောင်ပစ္စည်းတစ်မျိုးပါပဲ။အဲ့ဒီထဲကမှမွန်ကြီးတွေကထုတ်လုပ်တဲ့ချိန်ပတိတွေကတော့နှစ်ပေါင်းများစွာနှစ်သက်စွာအသုံးပြုခဲ့ကြပါတယ်။မွန်ပြည်နယ်တထုံဒေသထွက်ချိန်ပတိတွေကိုမွန်ပြည်နယ်အတွင်းရောက်ချတဲ့အပြင်ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းမကွေးတိုင်းကရင်ပြည်နယ်တနင်္သာရီတိုင်းစတဲ့ဒေသတွေကိုလည်းတင်ပို့ရောက်ချနေတယ်လို့သိရပါတယ်။လက်ရှိချိန်ဒီမှာတော့ချိန်ပတိလုပ်ငန်းတွေကစီးပွားရေးရတွက်ချိန်မကိုက်ဖြစ်လာနေတဲ့အကြောင်းကိုမွန်ပြည်နယ်ကချိန်ပတိလုပ်ငန်းရှင်တွေကပြောပြကြပါတယ်။ချိန်ပတိပြုတ်လို့ရမှာအသုံးပြုနေကြတယ်ကုန်ကျန်းဖြစ်တဲ့ချိန်သီးစီးနှုန်းကအရင်နှစ်တွေကထက်မြင့်တက်လာပြီးတော့လုပ်ငန်းလုပ်ကြရမှာလိုအပ်တဲ့နိုင်လွန်ကျိုးနဲ့လုပ်သားငှားရမ်းခတွေကလည်းစီးနှုန်းမြင့်လာတဲ့အတွက်လုပ်ငန်းတွေနေနဲ့တွက်ချီမကိုက်ဖြစ်လာတော့တယ်လို့ချိန်ပတိလုပ်ငန်းလုပ်ကင်နေတဲ့ကိုတန့်စင်ကအခုလိုပြောပါဗျာ။ဒါတော့
ကျွန်တော်တို့ဒီ9နှစ်7နှစ်လောက်တော့ရှိပြီ။ဒီနေ့ဒီနေ့ကတော့3000နဲ့3000ပြရတယ်တင်းမနေ့ကတော့သူက3000ပြနေဟိုကဒီနေ့ကတော့ဘယ်လိုခေါ်လဲဆိုတော့သူတို့ဈေးနည်းနည်းပေးပို့တောင်းတော့ဗောသူတို့ဟိုကအလုတ္တမကားနေပါလိမ့်နေမကပ်ဘူးဆိုတော့နည်းနည်းအဲ့ကိုကလည်းနည်းနည်းပေးတာလေလေအဲ့လိုအလုတ္တမကားနေပါနဲ့ဆိုတော့အသိဉာဏ်မှုမရှိလို့အဲ့သူတို့တရားနေတော့ပို့လို့နည်းနည်းပို့တောင်းတော့လို့ဒီဗောဗာရှိသေးတယ်ဆိုတော့အခုတော့ကျိုးဘူးလေအပတိအကားဘူးတွေကြီးကားတွေပေါ့ဒါလောက်ပါပဲ
ချိန်ပတိပြုလုပ်ရမှာခုထက်ပိုပြီးတော့လုပ်ငန်းလုပ်ကင်တိုးတက်ဖို့အတွက်လုပ်ငန်းတွင်ပြုပြင်ပြောင်းလဲမှုတွေကိုလည်းလုပ်ဖို့လိုတယ်လို့လုပ်ငန်းလုပ်ကင်နေသူတူကဆိုပါသေးတယ
်သူကဝါစုဝါကောင်းဒီအလုံးကျွန်ဒီလောက်ပဲဟုတ်ပြီဆိုရင်အတီးကထောက်လို့မရတော့ဘူးဒါပေမဲ့ဒီအချိန်မှာအတီးကလိုတဲ့လောက်ဝယ်လို့ရမယ်ဆိုတော့သူကဒီလိုဒီပတိအကုန်လောက်တဲ့ခါကျတော့ပတိရှိသူလိုလောက်လို့ရရတယ်နင်းနွေမှုမှုလို့ရှိသူဒီလိုပဲခဏပြောလို့ပေါ့သူတို့လိုတဲ့လူတွေလည်းယူတယ်ထောက်တယ်မေရရတော့မရှိဘူးဒီကောမေရတော့အဲလက်ရှိကတော့ဟိုကောဒိုင်းဒီရဲ့ရေတော့ပြောလို့မရဘူးပေါ့ဒီကောခဏကျွန်တော်ပြောလို့နေပေါ့ဟိုထောက်တယ်ရေလို့မေရမရှိတော့ဒါပေမဲ့သူ့အချိန်တန်ကြတော့လည်းသူကနေသူဟိုနားလိုလဲသူနည်းနည်းလည်းယူနည်းနည်းလည်းယူအဲ့လိုဆိုတော့လည်းသူကနေကိုယ်အကုန်တော့ပဲပေါ့နော်ဒီမေရရတော့မရှိဘူး
ယခုနှစ်မှာချိန်မီလုပ်ငန်းတွေတွက်ချီမကိုက်ဘူးဆိုတာကလည်းအဓိကကုန်ရမ်းဖြစ်တယ်။ချိန်သီးတွေဈေးတက်လာသလိုဆိုးဆေးတွေကိုလည်းမင်းဆောက်ဘက်ကနေဝယ်ယူရတာတွေရှိလာတဲ့အတွက်ဈေးတွေမြင့်တက်လာခဲ့တယ်။ဒီလိုကုန်ကြမ်းတွေဈေးမြင့်တက်လာပေမဲ့စိတ်ပတိငင်နဲ့လိုက်ပါဈေးတက်လို့မရတဲ့အတွက်စီးပွားရေးရတွက်ချီမကိုက်ခြင်းဖြစ်တယ်လို့လုပ်ငန်းလုပ်ကိုင်သူတွေကပြောဆိုပါတယ်။
သေးစင်ရတဲ့လို့ပြီးတော့သေးစင်ရတဲ့သေးစင်ဒီမှာတူဝဲကလေးဒီမှာလေးတူချီချီလေးရချင်တယ်သေးစင်ရတယ်အခုသေးရဝယ်ရတော့တုံးတောင်းခွဲတဆုံးတုံးမဆောင်မှာပဲတော့ဝယ်ရတယ
်ချိန်ပြီးပြုတ်လို့ရမှာတော့အပင်ကခူးလာတဲ့အသီးအဆိုတွေကိုတန့်စင်အချောက်ခံပြီးတော့ပတိပြုတ်လို့တဲ့အခါမှာအသီးချောက်တွေကိုရေးပြန်စိန်ပြုတ်ပြီးမှလက်လက်ဆက်တွေနဲ့ပတိအရွယ်အစေတွေရရှိအောင်ပြုတ်လို့ရတာဖြစ်ပြီးတော့ချိန်စီတွေကိုလည်းကျိုးနဲ့တီးအားအချောက်ပြန်လှမ်းပြီးတော့အယောင်ဆိုးပြီးမှတင်ပို့ရတယ်လို့သိရပါတယ်။ချိန်ပတိအစေအရွယ်စားပေါ်မှာမူတည်ပြီးတော့အမျိုးအစားလေးမျိုးခွဲခြားရပါတယ်။ပတိကုန်းနဲ့အဖြစ်ပြုတ်လို့ပြီးတော့စေပတိအကြီးတကုံးကိုကျက်2000ကနေကျက်800ခန့်ထိဖောက်တယ်ပေးရောင်းချနေတယ်လို့လည်းသိရပါတယ်။မွန်ကြီးနယ်ကြိုက်ထုံမြို့နယ်တွေကချိန်ပတိလုပ်ငန်းတွေခုထပ်ပူပြီးတိုးတက်ဖို့နဲ့ချေချေပြန့်ပြန့်ရောင်းချနိုင်ဖို့ဆိုရင်တော့ကုန်ကျန်းပစ္စည်းတွေကိုအလွယ်တကူနဲ့ရာသီမွေဝယ်ယူရရှိနိုင်ဖို့လိုသလိုလုပ်ငန်းရှင်တွေအနေနဲ့လည်းတနိုင်တစ်ပိုင်းလှုပ်ဆောင်နေတဲ့အခြေအနေပေါ်မှာပဲကျေနပ်မနေဘဲနဲ့ဈေးကွက်တွေပုံမရရှိဖို့အတွက်အားထည့်ရှာဖွေဖို့လေလိုအပ်တယ်။ဒါပြင်အမြဲတမ်းဖောက်တယ်များကိုလည်းခိုင်မာစွာထားရှိဖို့လိုအပ်တယ်လို့လုပ်ငန်းရှင်တွေကအခြေအနေကိုသုံးသပ်ပြပါတယ်ရှင်။
ကိုမိသားစုနည်းနည်းပြည့်တဲ့ချောင်းတာဟုတ်မို့အဲ့လိုလေးပဲဒီပါပြည့်ရဲ့လို့မဟုတ်ဒါကတော့ဟိုဖောက်တယ်မယ်မယ်ရရလို့တော့မရှိဘူးသူလိုရင်တော့သူလည်းယူအဲလိုလည်းလူလည်းယူပါပေါ့အဲ့လိုပဲအဲတခါကျလဲမန္တလေးဘက်ကတခါကျလဲတောင်ကြီးဘက်ကအဲ့လိုမျိုးပေါ့ဟိုဘယ်လိုခေါ်မလဲဟိုအိုးများဟိုဒီဘက်ဟိုမဆောက်ပေါ့ခင်ဗျားတို့လည်းအဲ့ဒီကလည်းလာရ
ချိန်မတီးတည်င်းကိုချိန်မတီးအကုံပေါင်း100ခန့်ထုတ်လုပ်နိုင်တယ်လို့သိရပါတယ်။ချိန်မတီးကိုအဆင်ဆင်ပြုတ်လို့ရတာဖြစ်ပြီးတော့အရည်သွေးကောင်းမှုကိုလည်းဦးစားပေးရတဲ့အပြင်ပတိကောင်းတကုံးဟာအနည်းဆုံး5နှစ်ခန့်အထိအသုံးခံတယ်လို့လည်းချိန်မတီးလောက်ကိုင်းနေသူတွေကပြောပါသေးတယ်။မွန်ပြည်နယ်အတွင်းမှာချိန်မတီးတွေကိုပြုတ်လို့ရောင်းချနေတဲ့သူတွေအများပြားရှိခဲ့ပေမဲ့လက်ရှိချိန်မှာတော့စီးပွားရေးရတွက်ချီမကိုက်တော့တဲ့အတွက်လောက်ကင်သူနေပါလာတယ်လို့သိရပါတယ်ရှင်။ကျမမိသားချင်းဟိမမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကျမသိန်းကြီးထိုက်ပါပကမာကြောက်စိမ့်တူဖို့ရေလုပ်ငန်းတွေရဲ့စွန့်ပြစ်မြေစာပုံတွေချာအကျွင့်အကျံကြောက်စိမ့်ရှာကြသူတွေနှစ်စဉ်လူလူမြေပြိုမှုလိုမျိုးမတော်တဆမှုတွေချာအသက်ဆုံးရှုံးနေရပါတယ်ကြောက်စိမ့်တူဖို့ရေလုပ်ငန်းတွေကိုပိုပြီးစည်းကမ်းတင်းကျပ်ဖို့လိုအပ်သလိုတစ်ဖက်မှာလည်းအလို့အကင်တွေဖန်တီးပေးနိုင်ဖို့အတွက်ကြောက်စိမ့်ကြောက်မြက်ရိုင်းကိုရောက်နေတာထက်ကုံကျော်ဒါမှမဟုတ်လေဒစိတပိုင်းကုံကျော်ဘက်ကိုပြောင်းလဲနိုင်ရေးခိုင်မာထိရောက်တဲ့မူဝါဒတွေပြောင်းလဲဖို့လိုအပ်နေပြီလို့ထောက်ပြတဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌကျောင်းမြေရတနာအချောတဲ့ဆိုင်ယာထိတ်တန်းလုပ်ငန်းရှင်ပြည်သူ့လွတ်တော်အမတ်ဒေါက်တာတက်တက်ခိုင်နဲ့ဆွေးနွေးထားပါတယ်ရှင်လက်ရှိတူးဖော်နေတဲ့ကြောင်မြတ်တူးဖော်ရေလုပ်ငန်းတွေမှာတွေ့နေရတာကဒါမိုးရသည်ရောက်ခင်မှာသူတို့ဒါလုပ်ငန်းတွင်ဖို့အကြီးစားကြောင်မြတ်တူးဖော်ရေဆက်ရန်တရားကြီးတွေနဲ့တူးဖော်သွားတယ်ပြီးတဲ့ခါရောက်တော့ဒီမြေစာပုံတွေကကြံခဲ့တယ်ပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေကိုဟိုဘယ်လိုစီကံတင်းကျပ်နိုင်မလဲရှင
်ဟိုနိုင်ငံတော်အစိုးရအနေနဲ့ကြောင်မြတ်မူဝါဒတိကျတဲ့ကြောင်မြတ်မူဝါဒပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံကဒီတဘာဝတရားစာတကျွဲဝရတယ်။တော့ကြောက်မြက်မှမဟုတ်တခြားတထုတွေရောပေါ့နော်။အများကြီးရှိတဲ့ခါကျတော့ဒီတထု2 for 8လုပ်ငန်းပြီးလို့ရှိရင်ကြောက်မြက်2 for 8လုပ်ငန်းတွေကိုဟိုနိုင်ငံတော်အစိုးရအနေနဲ့တိကျတဲ့မူဝါဒမူပေါင်းကိုတတ်မှတ်ပြီးလို့ရှိရင်ဒီမူဝါဒမူပေါင်းလေးကနေတော့ဘယ်လိုဆောင်ရွက်မလဲဆိုတာတွေပေါ့နော်။တော့အဓိကကတော့နိုင်ငံတကာမှာရှိတဲ့ဟိုဒီတထု2 for 8နဲ့ဆိုင်တဲ့ဒီနည်းပညာအသစ်တွေ ပြီးလို့ရှိရင်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းတဲ့ဤပညာအသစ်တွေအဲပြီးလို့ရှိရင်ကျမတို့ဟိုဒီစနစ်အရာပြောလို့ရှိရင်တော့ပြည်သူဘာသာလဲပြည်သူဘာသာကိုလည်းများများဟိုပါပေါ့ရှာဖွေနိုင်တဲ့စနစ်တွေပေါ့နော်။နောက်ဒါမျိုးတွေကိုကျမတို့ကတတ်သိပညာရှင်တွေကျွမ်းကျင်တဲ့ပညာရှင်တွေနဲ့အလေးလာပြီးလို့ရှိရင်မူဝါဒမူပေါင်းအတိအကျဆွဲပြီးလို့ရှိရင်အဲဒီမူဝါဒကိုအကောင့်ထဲပေါ်တဲ့ကျမတို့မဟာဗျူဟာတို့ဟိုဥပဒေနည်းဥပဒေတွေပြဋ္ဌာန်းပြီးတော့မှဒီအကြီးစားပြုပြင်ပြောင်းလဲမှုလုပ်ရတော့မယ့်ကာလဖြစ်ပါလိမ့်ရှင
်။လက်တလုံးမှာရောဒီကြောက်စိတ်တုဖို့ရေလုပ်ငန်းတွေကိုဒီနိုင်ငံလဲပို့ပြီးတော့ဝင်ငွေရမယ်။ဒေသခံတွေအပါဝင်ပေါ့နော်ဒီမှာရွှေ့ပြောင်းလုပ်နေကြတဲ့သူတွေအတွက်လည်းအလုပ်ကမ်းရမယ်။ကြောက်မြတ်ကုမ္ပဏီတွေအတွက်လည်းပို့ပြီးတော့ဟိုတင့်တော်ကောင်းမွန်မယ်ဆိုတော့နီလန်းမျိုးပြုပြင်ပြောင်းလဲနိုင်မယ်။ဟိုစိတ်ကူးမျိုးပေါ့နော်ဘယ်လိုပြုပြင်ပြောင်းလဲရင်ရနိုင်မလဲလို့များစိတ်ကူးမိပါကလေးရှင
်။ဟိုအဓိကကတော့ကျွန်တော်တို့ဟိုဒီတာဝန်ရှိသူများအနေနဲ့ပေါ့နော်ဒီကြောက်မြတ်ဆိုင်ရာမူဝါဒတိကျတဲ့ပြတ်သားတဲ့မူဝါဒရှိရမှာဖြစ်ပါလိမ့်မယ်။ဥပမာအားဖြင့်ပြောရလို့ရှိရင်ဒီကြောက်မြတ်တူပေါ်တဲ့ license တွေအစိုးရချပေးလိုက်တယ်။ကြောက်မြတ်လုပ်ငန်းရှင်တွေကတူပေါ်တယ်။နောက်တူပေါ်လို့ရတဲ့ဒီကြောက်တံပရမများတွေကိုနောက်အစိုးရစီမှာမှတ်ပုံတင်ရတယ်ပေါ့နော်။တွဲဝခွန်ပေးပြီးတော့မှတ်ပုံတင်ရတယ်။ပြီးလို့ရှိရင်အစိုးရကနေပြီးတော့မှဝန်ကြီးဌာနသက်ဆိုင်ရာဝန်ကြီးဌာနတွေဦးစီးပြီးတော့မှနော်ဒါတွေ Emporium ပေါ့နော်။ဒီကြောက်မြတ်ယတနာပြပွဲတွေလုပ်တယ်။နိုင်ငံတကာကဒီကြောက်စိမ်းကြောက်မြတ်လုပ်ငန်းရှင်တွေလာပြီးဝယ်ကြတယ်ပေါ့နော်ဝယ်ပြီးလို့ရှိရင်အများစုကအရင်တုန်းအတိုင်းဝယ်သွားပြီးတော့မှအရင်တုန်းအတိုင်းတည်ထုတ်သွားတာပေါ့နော်တည်ထုတ်သွားတာအစိုးရကတော့ဒီအစိုးရအနေနဲ့ပြောလို့ရှိရင်တော့နိုင်ငံခြားဝင်ငွေတွေတော့အများကြီးရတယ်ပေါ့ရှင်ဒါပေမဲ့ပြည်သူလူထုဘက်ကကြည့်တဲ့အခါကျတော့အရင်တုန်းအတိုင်းထုတ်သွားတဲ့အခါကျတော့ဒီတန်ဖိုးမြင့်ထုတ်လုပ်ခြင်းပေါ့နော်ဒီကြောက်ကိုသွေးတာပဲဖြစ်ဖြစ်ပူထုတာပဲဖြစ်ဖြစ်ကြောက်ပချီလောက်တာပဲဖြစ်ဖြစ်ပေါ့နော်ပြီးလို့ရှိရင်ကျမတို့လိုပဋိဉ္စပေါ့နော
်
ဆိုလို့ရှိရင်ဒီကြောက်မြင့်ယန္တနာလက်ဝတ်ယန္တနာပေါ့နော်ကြောက်မြင့်လက်ဝတ်ယန္တနာတွေထုတ်လုပ်တဲ့ပဋိဉ္စမျိုးပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးတွေလုတ်ပြီးတော့မှနိုင်ငံတကာတင်ပို့မယ်ဆိုလို့ရှိရင်အလောက်ကိုင်းခွင့်လန်းတွေအများကြီးကိုဖန်တီးနိုင်ပါတယ်ရှင်ပြီးလို့ရှိရင်တထောင်တန်ကို1000တန်ဖြစ်အောင်လုပ်တယ်1000တန်ကို3000တန်ဖြစ်အောင်လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဒါကျမတို့တန်ဖိုးမြင့်ထုတ်လုပ်တာပေါ့နော်တန်ဖိုးမြင့်သွားတယ်မြင့်သွားတဲ့အတွက်ကြောင့်မို့တိုင်းပြည်ရဲ့ဟိုဒီနိုင်ငံခြားဝင်ငွေလဲပို့ပြီးတော့မှရရှိမှာဖြစ်ပါလိမ့်ရှင
်မြန်မာနိုင်ငံမှာခုနပြောသလိုကြောက်မြက်အရင်တည်းရောင်းနေတာထက်ဆာရင်အချောတဲ့ဘက်ကိုဖြည်းဖြည်းချင်းပြောင်းရင်တော့ထင်သလောက်အကျိုးမြတ်ရှိပါမလားရှင်နိုင်ငံတကာဈေးကွက်ရဲ့ဟိုလိုအပ်ချက်မျိုးကိုလုတ်ပေးနိုင်ပါမလားမြန်မာနိုင်ငံရဲ့အနေအထားအရ
တော့အဲ့ဒါအကြောင်းမလို့လေကျွန်မနိုင်ငံခြားလုပ်ငန်းရှင်တွေကိုပေါ့နော်ဟိုဒီဇိုင်းတို့ဘာလို့ဆိုတော့ taste ကအမျိုးမျိုးရှိတာပေါ့ဆိုလို့ရှိရင်ဟိုနိုင်ငံတကာလုပ်ငန်းရှင်တွေကိုယ်တိုင်ကြောက်စိမ်းလာဝယ်ပြီးလို့ရှိရင်ဒီမှာသူတို့ကိုယ်တိုင်ထုတ်လုပ်ပြီးတော့မှတော့သူတို့တင်ပို့ခြင်းနဲ့ဈေးကွက်ကိုတင်ပို့တာမျိုးပေါ့နော်အဲ့ဒါဆိုလို့ရှိရင်သူတို့ကကြောက်စိမ်းရင်းရိုင်းတုံးပဲဝယ်ပြီးပြန်သွားတာမဟုတ်ပဲねဒီမှာအောင်မှာဒီဇိုင်းလုပ်မယ်အဲပြီးလို့ရှိရင်ကွန်ပျူတာနဲ့ဒီဇိုင်းလုပ်မယ်ကွန်ပျူတာနဲ့ထုတ်လုပ်မယ်ပေါ့နော်အဲပြီးလို့ရှိရင်ဒီမှာလဲလုတ်တာကျွမ်းကျင်လုတ်တာမွေးထုတ်မယ်အဲဆိုလို့ရှိရင်ခုနကလို3000တန်နေပြီးတော့မှ5000တန်ဖြစ်နိုင်တယ်ပေါ့နော
်အ
ဲဒီလိုတန်ဖိုးမြင့်ထုတ်လုပ်ခြင်းတွေလုပ်ရမှာဖြစ်ပါတယ်ရှင်အဲ့လိုလုပ်ရင်းနဲ့ကျမတို့မြန်မာကြောင်းမြတ်လုပ်ငန်းရှင်တွေအဲပြီးလို့ရှိရင်မြန်မာပြည်မှာရှိတဲ့လက်ဝတ်ယတနာထုတ်လုပ်တဲ့ပုံကိုယ်တွေအနေနဲ့လည်းလုပ်ငန်းတွေအနေနဲ့လည်းဒါနိုင်ငံတကာရဲ့ taste တွေပေါ့နော်နိုင်ငံတကာမှာရောင်းတန်းဝင်မဲ့ဈေးကွက်ဝင်တဲ့ပစ္စည်းတွေထုတ်လုပ်နိုင်အောင်ကျွန်တော်တော့တင်ကြားပြီးလို့ရှိရင်ပူးတွဲပြီးတော့မှတူတူလက်တွဲပြီးအလုပ်လုပ်ရမှာဖြစ်ပါလိမ့်ရှင်အဲ့ဒါကြောင့်မလို့အစိုးရအနေနဲ့ဒါဖြစ်နိုင်လားဆိုတော့စဉ်းစားကြည့်ရမှာပေါ့နော်သူတို့ဝယ်တဲ့ဝယ်တာရဲ့ပထမနှစ်နှစ်မှာသူတို့ဝယ်ထားတာရဲ့10ရာခိုင်နှုန်းဖြစ်စေ20ရာခိုင်နှုန်းဖြစ်စေကိုပြည်တွင်းမှာအချောတယ်ထုတ်လုပ်ပြီးပြည်တွင်းကနေပြည်ပောက်တင်ပို့ပါဆိုတာမျိုးပေါ့နော
်
ဒါမျိုးဥပဒေပြဋ္ဌာန်းလို့ရှိရင်ကိုဟိုသူတို့လည်း80ရာခိုင်နှုန်းကိုထုတ်လုပ်တဲ့နေရာမှာတဖြည်းဖြည်းရွှေ့လာတာမျိုးပေါ့နော
်ဟုတ်ကဲ့
ဆိုလို့ရှိရင်တဖြည်းဖြည်းပြည်တွင်းကိုရွှေ့ရွှေ့လာတာမျိုးပေါ့နော်တန်ဖိုးမြင့်ထုတ်လုပ်ခြင်းလုပ်ငန်းနေရာတဖြည်းဖြည်းပြည်တွင်းကိုရွှေ့ရွှေ့လာတာမျိုးကိုကျွန်တော်တို့ဒီလိုဥပဒေမျိုးပြဋ္ဌာန်းတဲ့နေလို့ယူဆပါတယ်ရှင်
ဆိုတော့ဒီကြောက်မြက်အချောတဲ့ပေါ့နော်အချောတဲ့မဟုတ်ရင်တောင်မှတစိမ့်တစ်ပိုင်းအချောတဲ့မျိုးဖြစ်အောင်ဆိုတာကဒါကြောက်မြက်လောကမှာအခုမှမဟုတ်ဟိုးအရင်ကတည်းကဒါမျိုးစိတ်ကူးမျိုးရှိခဲ့ကြတယ်ပြောခဲ့ကြတယ်ပေါ့နော်ဆိုတော့ဒီအစိုးရအဆက်ဆက်ဒီလိုလုပ်ဖို့မဖြစ်နိုင်ခဲ့တာရဲ့အဓိကအခက်ခဲကဘာပါလဲရှင်ဒေါက်တာသက်သက်ခိုင်ဘာတွေ့ပါလဲရှင်
အဓိကအခက်ခဲကတော့ဒီတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုခြုံငုံသုံးသပ်တာပေါ့နော
်။ဟုတ်ကဲ့
။ပြီးလို့ရှိရင် economy နဲ့ပတ်သက်တဲ့ vision ပေါ့ရှင်။ အကျွန်တော်တို့တိုင်းပြည်ကအခုအချိန်ကနေစပြီးနောက်10နှစ်15နှစ်အနည်း20မှာဘယ်လိုစီးပွားရေးမျိုးတည်ထောင်မယ်ဆိုတဲ့ဟာပေါ့နော
်ဟုတ်ကဲ့ပါရှင်ပြည်သူ့လွှတ်တော်မှဒေါက်တာသက်သက်ခါအထူးပဲကျေးဇူးတင်ပါတယ်ရှင်
ဒီလိုရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမစုမြတ်မမအလားဖြင့်ပစ္စည်းမိတ်ကပ်အယောင်ဆိုင်တွေမှာအရင်အချိန်ကဆိုရင်အယောင်ဆုံးအမျိုးစုံပိတ်ကပ်တွေကိုစိတ်ကြိုက်လိမ့်ချေဆန်းသက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါ။အခု COVID-19 ကံရောဂါဖြစ်နေချိန်မှာတော့နှက်ခမ်းနီ၊ဘားနီ၊ eye shadow စတဲ့မိတ်ကပ်မျိုးစုံကိုစိုက်တော်တော်များများမှာမျက်နှာပေါ်မှာဆန်းလိမ့်ခွင့်မပေးတော့ပါဘူး။ကိုယ်မျက်နှာအသားအရည်နဲ့လိုက်မလိုက်မျက်နှာပေါ်မှာဆန်းလိမ့်ခွင့်မရှိတော့မိတ်ကပ်ဝယ်သူတွေအတွက်အခက်တွေးစရာပါ။ဒါပေမဲ့ဒါကိုနည်းပညာနဲ့ဖြေရှင်းထားတဲ့ဆိုင်တွေရှိနေပါပြီ။အပြစ်မှတကယ်ရှိနေတာကိုကွန်ပျူတာထဲမှာရှိနေတာနဲ့ထပ်ပြီးပြသနိုင်တဲ့ Augmented Reality AR နည်းပညာသုံးကြီးမှန်တွေကိုနာမည်ကြီးမိတ်ကပ်ဆိုင်တချို့မှသုံးနေကြပါတယ်။ကမ္ဘာမှာမိတ်ကပ်အယောင်ရဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံက Amore Pacific ဆိုတဲ့မိတ်ကပ်ဆိုင်ကြီးမှာအဲ့လိုမျိုး AR ကြည့်မှန်တွေကိုထားပေးထားပါတယ
်။고객들이직접촬영을하고해당촬영에따라서이제얼굴
customer နေနဲ့ AR မှန်ပေါ်မှာကိုတက်ပုံကိုရိုက်ပြီးသူတို့ရဲ့အသားရည်ကဘာအရောင်လဲဘလိုမျိုးစားလဲဆိုတာကိုစမ်းစစ်ကြည့်နိုင်ပါတယ်။ဘလိုမိတ်ကပ်မျိုး skin care မျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်။နှာခမ်းညီတို့ mascara တို့ကိုသူတို့မျက်နှာပေါ်မှာတကယ်မလိမ့်ပဲ AR နည်းပညာနဲ့လုပ်ထားတဲ့မှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဆန်းနိုင်ပါတယ်။ဒီပညာကြောင့်တိတ်ကိုအဆင်ပြေပါတယ
်။ဆိုးမျိုးရောမှာရှိတဲ့ Amore Pacific Makeup အယောင်ဆိုင်ကြီးကအလှပြင်ပစ္စည်းအယောင်တာဝန်ခံ Inbon Il ဖြစ်ပါတယ်။ကဘာကျော် K Beauty အလှကုန်တွေထွက်တဲ့တောင်ကိုရီးယားနိုင်ငံမှာက Makeup အပါအဝင်အလှပြင်ပစ္စည်းတွေကိုအမျိုးသမီးတွေရောအမျိုးသားတွေပါခုံခုံမင်မင်အသုံးပြုကြတာပါ။အမျိုးသမီးအမျိုးသားမခွဲတဲ့အလှပြင် Makeup တွေတောင်ရှိနေပါတယ်လို့ဆိုးမျိုးရောမှာနေတဲ့မတ်မော်မြတ်ကရှင်းပြပါတယ်။
ကိုရီးယားမှာတော့မိတ်ကပ်ဆိုင်တွေပါတယ်။သွားကြည့်အလှပြင်ဆိုင်သွားကြည့်လို့ရှိရင်ယောက်ျားလေးရောမိန်းကလေးရောသုံးလို့ရတယ်။ဥပမာ BB cream လို့ဟာမျိုးတို့နောက်ယောက်ျားလေးတီးတန်သုံးလို့ရတဲ့မိတ်ကပ်လိုမျိုးမှာအထူးသဖြင့်တော့ foundation makeup ပေါ့နော် foundation makeup ရှိတယ်။မျက်ခုံးမွေးဆွဲတဲ့ဟာတွေရှိမယ်။နောက်တစ်ခုကကျတော့ genderless ပေါ့နော်။မိန်းမယောက်ျားမရွေးဘူး။ဟို TV ကြော်ညာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းဥပမာနှာခမ်းညီကိုယောက်ျားလေးရောမိန်းကလေးရောဒီတစ်မျိုးနဲ့စိုးပြပြီးကြော်ညာတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်။အခုနောက်ပိုင်းမှာဥပမာဟို BTS လို့ပြောနာမည်ကြီးတဲ့ဟို K-pop ယောက်ျားလေးအဖွဲ့တွေကအကောင်လေးတွေကနှာခမ်းညီစိုးပြပြီးကြော်ညာတာမျိုးတွေလည်းတွေ့နေရတယ်။ဟို genderless makeupခုနောက်ပိုင်းမှာပို့ပြီးခေတ်စားနေတော့ brand 3လေးမျိုးလောက်ရှိပါတယ
်အခုလောလောဆယ်မှာဒီအပြင်ထွက်လို့ရှိရင်နှာခေါင်းစည်းတွေတတ်ထားကြရတဲ့အခါကျတော့ဒီ makeup ပြင်တဲ့သူတွေကအရင်လိုရောဒီမျက်မျက်ဆော့ဆာတွေ့ရသေးလားရှင
်မဆုတ်ထားလို့မျက်နှာပြောင်နဲ့လာတဲ့သူဆိုတော့တော်တော်ရှားတယ်ဒီမှာကဟိုအနည်းဆုံးတော့ foundation ဒီ cushion foundation လေးတော့လိမ့်ထားတာမျိုးရှိတယ်ဟိုဒီမှာကကိုရီးယားမှာကနှာခမ်းကြီးအယောင်ရှိရင်ပေါ့နော်လိမ့်မော်ရအောင်အယောင်ရှိရင်အညီရင်းရဆိုးတဲ့ဟာမျိုးတွေကိုဗစ်မဖြစ်ခင်မှာခေစားခဲ့ပေမဲ့အခုကျတော့နှာခမ်းကြီးဆိုးတာလဲမတ်နှာခေါင်းစီးအောင်တာမမြင်ရဘူးပေါ့နော်မမြင်ရတော့ဒီမျက်လုံးဆိုးတဲ့ဥစ္စာမျက်ခုံးမျက်တောင်အိုင်ရှေဒိုးမျက်လုံးဟိုဘယ်လိုမတ်စကာလိုဟာမျိုးတွေကပို့ပြီးတော့ရောင်းရပြီးတော့ပို့ပြီးဝယ်တဲ့ဟိုအဲ့ဘက်ကိုပို့ပြီးအားထားပြီးအလှပြင်လာကြတာလဲတွိုင်းလိုင်းနဲ့လဲတွေ့ရတယ်ဒီသတင်းတွေမှလည်းတွေ့ရပါတယ
်ဆိုးမျိုးတော်မှာနေတဲ့မတ်မော်မြတ်ဖြစ်ပါတယ်ကိုဗစ်ကာယောဂါစတင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအိုင်ရှေဒိုးအိုင်လိုင်းနာမျက်တောင်တုမတ်စကာရာစတဲ့မျက်လုံးမျက်ခုံးအလှပြင်တဲ့ပစ္စည်းတွေရဲ့အယောင်ဟာနှာခမ်းနဲ့အယောင်ထက်ကိုတိတိတသားပိုတက်သွားခဲ့တယ်လို့ဈေးကွက်လေးလာသူတွေကပြောကြပါတယ်။ဆိုးမျိုးတော်က Amore Pacific Makeup ဆိုင်ကြီးတွေက AR နည်းပညာသုံးကြီးမှန်တွေရှိမှလဲအိုင်ရှေဒိုးတွေမျက်တောင်တုတွေကိုစမ်းကြည့်နေကြသူတချို့ကိုတွေ့ရပါတယ်။တက္ကသိုလ်ကျောင်းသူဆောင်တာဟေးကမြတ်တောင်တူမျိုးစုံကို AR မှန်ပေါ်မှာစမ်းတက်ကြည့်နေပါတယ
်ကိုရိုနာတဲနဲ့ဟို얼굴에바르지도못하고손등에만계속바르고그냥지나
ကိုရိုနာဗိုင်းရပ်စ်ကြောင့်မျက်နှာပေါ်မှာအလှပြင်ပစ္စည်းတွေကိုစမ်းလိမ့်ကြည့်လို့မရပါဘူးကျမကတော့လက်ပေါ်မှာစမ်းကြည့်ပါတယ်ဒါပေမဲ့ခုမျက်နှာနဲ့ဘယ်ဟာကအလိုက်ဆုံးလဲဆိုတာသိရအောင် AR မှန်ပေါ်မှာစမ်းတာကအကောင်းဆုံးပါပစ္စည်းအစ်စ်တွေကိုလည်းစမ်းကြည့်လို့ရတယ်ပျော်စရာလည်းကောင်းပါတယ်
AR နည်းပညာသုံးကြီးမှန်တွေကမိတ်ကပ်စမ်းကျင်သူတွေရဲ့မျက်နှာကိုပထမဓာတ်ပုံရိုက်ယူပါတယ်။အဲဒီဓာတ်ပုံကိုမှန်ထဲမှာထည့်ထားတဲ့ AI ဉာဏ်ရည်တုကသူတို့အသားအယောင်အသားအရည်အမျိုးအစားကိုတခါတည်းသုံးသပ်ပြီးလိုက်ဖက်နိုင်မဲ့မိတ်ကပ်အမျိုးအစားအယောင်တွေကိုမှန်ပေါ်မှာအကြံပြုပါတယ်။မ
မှန်ပေါ်မှာပြထားတဲ့အကြောင်းတွေကိုကိုကတစ်ခုချင်းရွေးချယ်ပြီးတော့ကိုမျက်နှာနဲ့လိုက်မလိုက်ဖန်တီးပြတဲ့ကိုပုံကိုမှန်တယ်မှပြန်ကြည့်ပြီးရွေးချယ်ရတာပါ AR နည်းပညာသုံးမှန်က touch screen နဲ့ computer လို့ပြောရင်လည်းမမှားပါဘူးကြာကြာနာနာ makeup ပြင်မယ်ဆိုရင် makeup အပြင် makeup မျိုးစုံအတွက် brush မျိုးစုံလည်းလိုပါတယ်ကာယောဂကူးမှစိုးရိမ်နေရချိန်မှာတန်ရှင်းထားပေမဲ့လူအစုံတုံးထားပြီးသားအလှပြင်ပစ္စည်းတွေကိုတုံးကြည့်ဖို့ကတော်တော်လေးမဖြစ်နိုင်တာပါဒီပြဿနာကိုနည်းပညာသုံးဖြေရှင်းပေးလိုက်တာမို့ဝယ်သူတွေအတွက်လည်းစိတ်ချစရာဖြစ်ပါတယ်
코로나때문에아무래도다른제품을
코로나바이러스보고마소인하지묘마두며산동타비다아라빈빛이위코면나보마산내미지지용리디만가뜩고신비바레이아니빈야네럭타러코면나마메이크업랭핀타레아타이뽀와레요가보고마소인니자마로베네짜들로메이크업산핀찌로야바레
레리디오네디오티트웨로요가보고마가괴레아니네당코리아가메이크업아야오산드초마산랭찌나이모아야오원난뢰가아신로아쿠니베마마호푸로사갓타자바레카스터머리아니네 AR 니빈야도만뢰보마산탓랭찌삐드와로로젠네삐시뢰네팟탓다아테이세이티나이앙레삐시드쿠진시네탓사이네띠탓 QR 코드뢰고사이마타타삐바레다자ကိုလိုချင်တဲ့ပစ္စည်းအကြောင်းသိရအောင်လို့အရာဝန်တန်းတွေကိုမေးနေစရာမလိုပါဘူး
။ Monzo AR 체험함을통해서원하는색상을
ကိုလိုချင်တဲ့ပစ္စည်းကို AR နည်းပညာနဲ့လုပ်ထားတဲ့မှန်သုံးပြီးတော့အရင်ရှာပါတယ်။လိုချင်တာတွေ့ပြီးဆိုရင်အဲ့ဒီပစ္စည်းအကြောင်းအသေးစိတ်သိနိုင်တဲ့ QR code ကိုလက်ကင်ဖုန်းနဲ့ scan လုပ်ပြီးတော့ဖတ်ကြည့်ပြီးဝယ်လိုက်ရုံပါပဲ။အချိန်ကုန်အရန်တသာသလိုဘယ်သူနဲ့မှလည်းပြောဆိုနေစရာမလိုဘဲနဲ့ဝယ်လို့ရတာသိကိုအဆင်ပြေပါတယ်။
COVID ကာလမိတ်ကပ်ဝယ်ရှင်သူတွေစိတ်ချလက်ချဝယ်နိုင်အောင်တောင်ကိုရီးယားမိတ်ကပ်အရောက်ဆိုင်ကြီးတွေမှာအခုလိုနည်းပညာကိုအသုံးချပြီးစီစဉ်ပေးထားတာဖြစ်ပါတယ်။လူတွေရဲ့ဘဝနေထိုင်မှုအတွက်ပိုပြီးအဆင်ပြေလွယ်ကူအောင်တီထွင်ဖန်တီးနေကြတဲ့နည်းပညာတွေဟာအခုလိုမျိုး COVID ကပ်ရောဂါဖြစ်နေချိန်ကာလမှာပိုပြီးအသုံးဝင်လာနေတာကိုတွေ့နေရပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကမ္ဘာကျော်ပချီကားရဲကမိုနာလီဇာဟာသူ့ရဲ့ဗဟေလိဆန်နဲ့ညှို့ပြုံးတဲ့အနုပညာချစ်သူတွေကိုထပ်ပြီးတော့ဖန်ဆောင်လိုက်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်ကပေးကြောင့်ပိတ်ထားခဲ့ရတဲ့လူပြားတိုင်းတနင်္လာနေ့ကပြန်ဖွင့်လိုက်ပြီဆိုတော့ဒီကမ္ဘာအကျော်ကြားဆုံးပုံတို့ပကြီးကားကလည်းပြည်သက်တွေကြီးဖို့တခါပြန်ပြီးချိတ်ဆွဲပြသထားတာဖြစ်ပါတယ်။ပြည်သက်နိုင်ငံပါရီမြို့တော်ကလူပြားတိုင်းကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပေးကြောင့်လေးလကြာပိတ်ထားခဲ့ရပြီးမှအခုပြန်ဖွင့်တာဖြစ်ပါတယ်။ပကြီးဆရာကြီးဒါဗင်ချီရဲ့ကမ္ဘာကျော်လက်ရာမိုနာလီဇာပကြီးကားကိုကြည့်ကျင်သူတွေအနေနဲ့လက်မှတ်ကြိုတင်ယူထားရပြီးတော့နှာခေါင်းစည်းတစ်ချိန်လုံးဝတ်ဆင်ထားရမှာဖြစ်ပါတယ်။အကျယ်ဝန်းစတူရမ်မီတာ45000ကျော်အကျယ်ရှိတဲ့ပိုရှင်းအောင်ပြောရရင်တော့တက်နစ်ကစားကွင်းပေါင်း230အကျယ်ဝန်းစာရှိတဲ့ဒီလူ့ပြားရရဲ့80ရာခိုင်နှုန်းကိုအများပြည်သူတွေအတွက်ပြန်ဖွင့်လှစ်ထားတာဖြစ်ပြီးတော့လူ့ပြားရမှာစုဆောင်ထားတဲ့အမှုပညာလက်ရာပေါင်း3000လောက်ကိုအမှုပညာမျက်နှာသူတွေကြည့်ရှုခံစားနိုင်တာပါ။ကမ္ဘာမှာအဲလာအများဆုံးဒီပြားရိုက်ကိုလာရောက်လည်ပတ်သူအများစုကတော့အမေရိကန်ပြည်အောင်စုကအများဆုံးနဲ့တခြားကမ္ဘာနိုင်ငံအသီးသီးကဖြစ်ပါရင်ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့သူတို့နေဆက်ပိတ်ထားတာတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်နေပေမဲ့အခုတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရမှုအများဆုံးနိုင်ငံကအမေရိကန်ပြည်အောင်စုဖြစ်နေတာကြောင့်ပြည်သက်အပါဝင်ဥရောပသမဂ္ဂနိုင်ငံတွေရဲ့ကိုအမေရိကန်နိုင်ငံသားတွေဝင်ခွင့်မရသေးပါဘူးဒါကြောင့်မလို့လူပြားတိုင်းတာဝန်ရှိသူတွေကတော့ပါရီဒေတာတဝိုက်ပါဝင်အနည်းပဝင်ခြင်းကဧည့်သည်တွေပဲလာရောက်ကြမယ်လို့မျှော်လင့်ထားပြီးတော့အရင်ကထက်ဆိုင်တော့ဧည့်သည်အရေးအတွက်တည်တည်တသာကိုကြာဆင်းသွားမယ့်အခြေအနေကိုသူတို့ကခံမှန်းထားပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ကပေးမဖြစ်ခင်ကဆိုရင်ဧည့်ကြတဲ့နေရာဒီကာလတွေမှာတစ်နေ့တစ်နေ့ကိုဧည့်သည်အရေးအတွက် 5,000 လောက်ထိတောင်လာရတာပါ။အခုတော့တစ်နေ့ကိုဧည့်သည် 8,000 လောက်လာရောက်ဖို့ခံမှန်းထားတယ်လို့ပြားတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီနိုင်ငံမှာပဲနှစ်စဉ်ကျင်းပနေကြပါရီဖက်ရှင်သတင်းဘက်ကတော့ VIP တွေနာမည်ကျော်တွေကိုမတွေ့ရသလိုဓာတ်ပုံတစ်ဖြည့်ဖြည့်ရိုက်မဲ့ပါပါရိုစီဓာတ်ပုံဆရာတွေလည်းမတွေ့ရပါဘူး ပါရီမျိုးကနာမည်ကျော်ရှောင်းစလီစီလမ်းမကြီးပေါ်မှာတည်ရှိတဲ့ဂွန်ပါလီရဲ့ခံမမှာကျင်းပနေကြ Channel တစိမ့် Fashion Show အစားဒီနှစ်တော့ရွှေနိုင်ငံကတက်ပုံစရာ Fashion Director Michael Jason ဖန်တီးထုတ်လုပ်တဲ့ရုပ်ရှင်ကားတစ်ခုနဲ့သူတို့ရဲ့ Sound Fashion လက်ရာတွေကို Channel ကပြသခဲ့ပါတယ်ပါရီမျိုးတော်ကလူပက်လက်စ်ညကာဝဲယုံကထွက်လာမဲ့ဖိုင်ဖက်ရှင်စတိုင်နဲ့မင်းသမီးလေးကိုစိတ်ကူးထဲမှာပုံဖော်ခံစားကြည့်ပြီးတော့ဒီဇိုင်နာယာရှင်နီဗီယာကဒီဆောင်း Chanel Fashion ကိုဖန်တီးထားပါတယ်လို့ Chanel ရဲ့ကြေညာချက်မှာပြောထားပါတယ်။သူ့ရဲ့အရင် Chanel ဒီဇိုင်နာကြီးဖြစ်တဲ့ Carla Gavin နဲ့သူကျင်လည်တဲ့အတိုင်းဝိုင်းတွေက Fashion အဝတ်အစားတွေကိုလိုရာထက်ပို့ပြီးတော့မှဆင်မြန်းထားတဲ့ဆန်းဆန်းပြပြယူနဲ့နဲ့အဆင့်ထိရောက်တဲ့အမျိုးသမီးတွေရဲ့ပုံရိပ်ကိုအခု Fashion ဖန်တီးမှုတွေမှာတွေ့နိုင်ပါတယ်။ဒီဆောင်းဖက်ရှင်ဖန်တီးမှုမှာစုစုပေါင်းအထည်30ရှိပြီးတော့ Chanel ရဲ့အမှတ်အသားဖြစ်တဲ့သုံးမွေတက်ကလပ်ဝစ်ဆုံတို့နဲ့ပေါင်းပြီးရှိကပတ်နဲ့ Lady Skirt ဒီလိုမျိုးဖက်ရှင်ဝစ်ဆုံတွေကိုတွေ့ရမှာပါရှိရှိဖပကြနေတဲ့ခေါင်းဝင်တွေကနန်းဆန်တဲ့ခေတ်ခါကိုပြန်ပြောင်းအောင်းဝေးဝဲဖြစ်တဲ့သူကဂျာမန်ပကြီကားတွေကိုစိတ်ထဲမှာပုံဖော်ပြီးတော့ဒီဝစ်ဆုံကိုဖန်တီးထားပါတယ်လို့ဒီဇိုင်နာ VX ကပြောပါတယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုကူးစက်ပြန့်နှံ့နေတဲ့အချိန်ကာလမှာfashion တဲ့တင်ဘက်ကအရင်ကလိုမကျင်းပနိုင်တာကြောင့် fashion ဒီစိတ်တွေအနေနဲ့သူတို့ရဲ့မိတွေမပြည့်ရလေအောင်လို့ online ပြသမှုတွေကနေဆွဲဆောင်ဖို့မျိုးစုံစူးစမ်းကြရတာဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashians took my besties to LA where the girls like to play we put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find ဒီတက်တရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်။ဒီတင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကပြင်းတဲ့အတော်များများမှာကိုရိုနာဗိုင်းရပ်စ်ကိုကူးခံရသူတွေဆက်တိုက်တိုးလာနေသလိုတနင်္ဂနွေနေ့မှာတော့ပိုကူးခံရသူသစ်6000ကျော်ရှိခဲ့ပါတယ်ဖလော်ရီဒါပြည်နယ်မှာမနေ့တရက်ထဲပိုကူခံရသူက 15,299 ဦးနဲ့ဆန့်ချိန်တင်ရောက်ရှိခဲ့တာပါ။ကာယောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့လူကြားတဲ့သွားတိုင်းနှာခေါင်းစီးတက်ဖို့အမေရိကန်ထိပ်တန်းကျန်းမာရေးတာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေတာပါ။သမ္မတဒေါ်နယ်ထရန့်ပိုလင်ကလည်းနှာခေါင်းစီးတက်ပြီးတော့လူရှိထွက်လာတာကိုစနေနေ့မှာပထမဆုံးတွေ့ခဲ့ရပါတယ်။မက္ကဆီကိုနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း 3,000 ခွဲကျော်ထိရောက်လာသလိုယောဂါထိန်းချုပ်ရေးလူအချင်းချင်းခက်ခွာနေဖို့နှာခေါင်းစီးတက်ဖို့နဲ့လက်ပုံမဆေးကြဖို့မက္ကဆီကိုကျန်းမာရေးတာဝန်ရှိသူတွေကဆက်တိုက်တိုက်ပေးနေတာပါ။အိန္ဒိယနိုင်ငံမှာဒီကနေ့တရက်ထဲပိုကူးခံရသူက 18,900 ကျော်ရှိလာပါတယ်။ဟောင်ကောင်မှာလည်းဒေသခံတွေကြားကူးစက်ခံရသူ42ဦးအပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုကူးခံရသူအသစ်52ဦးဒီကနေ့စစ်ဆေးတွေ့ရှိခဲ့ပါတယ်။အမေရိကန်တက္ကသိုလ်မှာကျောင်းသားကိုယ်တိုင်တက်နိုင်တဲ့အသံတွေမရှိရင်ဒီမှာပညာသင်ကြားနေကြတဲ့နိုင်ငံကကျောင်းသားတွေနိုင်ငံကထွက်ခွာရမယ်ဆိုတဲ့အမိန့်ကြောင့်ပြည်ထောင်စုအစိုးရကိုတရားစွဲထားတဲ့နာမည်ကြီးတက္ကသိုလ်တစ်ခုကိုတက္ကသိုလ်ပေါင်း60လောက်ကတင်းငွေတွေနဲ့မှထောက်ခံခဲ့ကြပါတယ်။Harvard နဲ့ MIT နှိပညာတက္ကသိုလ်တို့ကဇူလိုင်လ10ရက်နေ့မှာ Massachusetts ပြည်နယ် Boston မြို့ဗဟိုတရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရွှင်လန်းပါစေရှင်။ကျွန်မနှမပါ
This program has come to you from the Voice of America, Washington.